Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်အောက်တိုဘာလ10ရက်နေ့တက်တာပရိနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ကခွန်တိုင်းထိလိုင်းတူမီတာ24.50 နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တက်တာပရိနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရေမထွန်းကတင်ဆက်ပေးတော့ပါမယ်။COVID-19 ကူးစက်ပြီးဆေးရုံ3ရက်တည်းကုသမှုခံယူခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ဟာပထမဆုံးအကြိမ်ဖြစ် Oval Office ကိုသွားရောက်ပြီးရုံးပြန်နေနေပြီဖြစ်ပါတယ်။ဗိုလ်ထုံးတွေကသမ္မတထရမ့် Oval Office ကိုသွားရောက်ခဲ့ကြောင်းပြောခွင့်ရ Brian Morgenstern ကအတည်ပြုပြောကြားခဲ့တာပါ။သမ္မတထရမ့်ဟာယောဂပိုးသက်ဆောင်ပြန်လာနိုင်တဲ့အခြေအနေမှာရှိနေတဲ့အချိန်ထဲမှာပဲအဖြစ်ရသမားတော်ရှောင်ကောင်လီကသမ္မတထရမ့်ဟာယောဂလက္ခဏာမပြဘဲနေတာ24နိုင်ကျော်ရှိသွားပြီဖြစ်ပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းပြောပါရယ်။သမ္မတထရမ့်ရဲ့သွေးထဲကအောက်ဆီဂျင်နှုန်းနဲ့အသက်ရှင်နှုန်းအပါအဝင်တခြားကျန်းမာရေးအခြေအနေတွေအားလုံးပုံမှန်တိုင်းကောင်းမွန်တယ်လို့ခွန်လီကရည်သားထုတ်ပြန်ခဲ့တာပါ။သမ္မတမှာအပြားမရှိတာလဲ၄ရက်ရှိနေပြီဖြစ်ပြီးတင်းနာနေကတခွဲကန်စစ်ချက်တွေအရသူ့ခန္ဓာကိုယ်ရဲ့ COVID-19 ယောဂပိုးကိုတိုက်ဖြတ်နိုင်တဲ့ပရိဇီဝပစ္စည်းထွက်ပေါ်နေကြကိုလည်းတွေ့ရတယ်လို့ကောင်လီကပြောပါတယ်။ American ကုသယောဂထိန်းချုပ်ရေးစင်တာ CDC ရဲ့အဆိုအရ COVID-19 ကုသထားသူတူအနေနဲ့ခန္ဓာကိုယ်တွင်ပရိဇီဝပစ္စည်းထွက်ပေါ်လာဖို့ကယောဂကုသပြီးတစ်ပတ်ကနေ၃ပတ်ထိကြာမြင့်လေရှိပါတယ်။သမ္မတထရမ့်ရောသူ့ပြိုင်ဘက် Democratic Party သမ္မတလောင်း Joe Biden တို့ကပါလာမည့်သတင်းပတ်မှာကျင်းပမယ်။သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲအတွက်ပြောလို့ဆောင်စားနေတယ်လို့အင်ကာနီကပြောထားပါဗျ။ COVID-19 ကာယောဂါကြောင့် CN Nobel နဲ့အခြေအနေတွေကိုရောက်ရှိသွားနိုင်သူဥယေကမ္ဘာတဝန်လူသား150အထိရှိနိုင်တယ်လို့ကမ္ဘာဘဏ်ကပြောပါဗျ။ကာယောဂါကာလာရဲ့စီးပွားရေးအထည်နာမှုအနည်းများပေါ်ပေါ်တည်ပြီးဝင်ငွေတစ်နေ့ဒေါ်လာနဲ့190အောက်သာရရှိသူတွေ CN Nobel နဲ့အခြေအနေကိုကြုံတွေ့ရမှာဖြစ်ကြောင်းကမ္ဘာဘဏ်ကဗိုလ်ထုံးကအစိုးရကစားထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ်။ CN Nobel နဲ့အခြေအနေကိုကြုံတွေ့ရမဲ့သူတွေရဲ့80နေရာခိုင်နှုန်းကအိန္ဒိယ၊နိုင်ဂျီးရီးယားနဲ့အင်ဒိုနီးရှားနိုင်ငံတို့လိုဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဖြစ်ကြောင်းနဲ့ CN Nobel သူတွေဖြစ်လာနိုင်သူတွေဟာမြို့နေပညာတတ်တွေထဲပုံများလာနိုင်တယ်လို့လည်းကမ္ဘာဘဏ်ကစီရင်ခံထားပါတယ်။တွေ့ရိုးတွေ့ဆင်ဖြစ်တဲ့ကျေးလက်ဒေသက CN Nobel မှုတွေကိုမြို့တွေမှာပါတွေ့ရရမဲ့သဘောလည်းဖြစ်ပါတယ်။ကမ္ဘာတဝန်း CN Nobel မှုတိုက်ဖြစ်ရေးကျူးပန်းမှုမှာရရှိနေတဲ့တိုးတက်မှုတွေဟာကယောဂါကြောင့်ရုပ်တရက်ရပ်ဆိုင်သွားကြရတဲ့အတွက်အနည်း20အတွင်းပထမဆုံးအချိန်စီရဲနော်ဘလုံးသူရဲ့တွေ့မြင့်တက်လာတာကိုတွေ့မြင်ရဖို့ရှိနေတာလည်းဖြစ်ပါတယ်။နေ့စဉ်$3နဲ့120အောက်ဝင်ငွေရှိသူတွေကကမ္ဘာလူကြီးရဲ့25ရာခိုင်နှုန်းနီးပါးရှိပြီးအဲ့ဒီလူတွေဟာရုပ်တရက်စီးပွားရေးထိခိုက်မှုတန်ကိုခံနိုင်ရင်မရှိသူတွေဖြစ်ပါတယ်။အလုံးလမဲ့ဖြစ်ကြရတာကြောင့်စူးစောင်းငွေတွေကုန်သွားကြရတယ်လို့မိသားစုတွေလည်းအစားတောက်ရုံနဲ့စားသုံးလာရတယ်လို့လည်းကမ္ဘာဘဏ်ကအစိုးရခံထားပါတယ်။ဒါကြောင့်ဒီနှစ်တည်းစီးရဲနော်ဘလုံးနဲ့အစိုးရကိုရောက်ရှိသွားနိုင်သူလူပေါင်း88တန်းကနေ115တန်းအထိရှိမှာဖြစ်ပြီးနောက်ထပ် 23 တန်းကနေ 35 တန်းအထိတက်တိုးဖို့ရှိတယ်လို့ပြောပါတယ်American ဒုတိယသမ္မတ Mike Pence နဲ့သူ့ကိုရှင်ပြိုင်မဲ့ Democratic Party ဒုတိယသမ္မတလောင်း California ပြည်နယ်ထက်လွတ်တော်မှာ Kamala Harris တို့အကြားစကားဆက်တိုးပွဲကိုဒေသစံတော်ချိန်ဗိုလ်ထုတ်နေ့ည9:00မှာကျင်းပမှာဖြစ်ပါတယ်။တိုင်းပြည်ထဲအကြအတဲတွေရင်ဆိုင်ကြုံတွေ့ရချိန် Utah ပြည်နယ် Salt Lake City မြို့မှာပြုလုပ်မဲ့အဲ့ဒီစကားဆက်တိုးပွဲမှာသူတို့နှစ်ဦးအကြားပတူညီတဲ့သဘောထားအမြင်နဲ့အယူအဆတွေကိုဆွေးနွေးတော့ကြမှာဖြစ်ပါတယ်။အများကမျှော်လင့်ဆောင်စားနေတဲ့ဒီစကားစစ်တိုးပွဲဟာအမေရိကန်ကစ်တစ်သမိုင်းမှာလူစိတ်ဝင်စားမှုအရှိဆုံးဒုတိယသမ္မတလောင်းစကားစစ်တိုးပွဲလည်းဖြစ်ပြီးတစ်ချိန်တည်းသာပြုလုပ်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနေတဲ့အချိန်မှာဒုတိယသမ္မတပန့်စ်အတွေ့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုလက်ရှိအစိုးရကင်တွယ်ပုံတွေအပေါ်ဖြည့်ဆည်းပြောကြားရဖို့ရှိနေပါတယ်။တစ်ဖက်မှာလည်းဒီမိုကရက်တစ်ဒုတိယသမ္မတလောင်းဟာရီစ်ကဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကသာတိုင်းပြည်ကိုတည်ငြိမ်သွားအောင်လှုပ်ဆောင်ပေးနိုင်မယ်ဆိုပြီးအခြေတည်ပြောဆိုဖို့အခွင့်အရေးရရှိမှာဖြစ်ပါတယ်။ဒုတိယသမ္မတမိုက်ပန့်စ်ကလည်းစီးပွားရေးနဲ့ပတ်သက်ပြီးလက်ရှိဆိုရလှုပ်ဆောင်ချက်တွေကိုအလေးထားပြောဆိုဖို့ရှိပြီးဒီမိုကရက်တစ်ဒုတိယသမ္မတလောင်းဟာရစ်ကိုလက်ဝဲရေးအယူဝါဒပြည့်နှံ့သူအဖြစ်ပုံဖော်ပြောဆိုမယ်လို့ခန့်မှန်းရပါတယ်။သူတို့နှစ်ဦးစကားစစ်တိုးမဲ့အနေအထားမှာတော့ကိုဗစ်ရောဂါသတိပြုကာကွယ်တဲ့အနေနဲ့တယောက်နဲ့တယောက်ဆက်နပြေးချာပြောဆိုကြရမှာဖြစ်တယ်လို့ကြားရမှာလဲ plexiglass လို့ခေါ်ရဲမှန်ပြကားထားမှာဖြစ်ပါရခင်ဗျာအတန်ထက်မြန်တဲ့ Perrin Tech Cruise တုံးကြီးတစ်မျိုးကိုရုရှားနိုင်ငံမြောက်ဘက်ကမ်းလောင်ပင်လယ်ပြင်ကနေအောင်မြင်စမ်းသပ်ပြုလုပ်ခဲ့ပြီးတဲ့နောက်မှာ ရုရှားသမ္မတဗလာဒီမီယာပူတင်ကဒါဟာနိုင်ငံအတွက်မဟာပြည့်ရကြီးတစ်ခုလို့ခေါ်ဆိုလိုက်ပါတယ်ဆာဂွန်လို့ခေါ်တဲ့မြန်နှုန်းမြင့်တုံးကြီးကိုအောင်မြင်မြင်ပြစ်လွတ်နိုင်ကြောင်းရုရှားစစ်တပ်ကဗိုလ်တုံးတွေကကြေညာခဲ့တာဖြစ်ပါတယ်အင်္ဂါနေ့ကဘရင်းစ်ပင်လယ်အဝ White Sea ပင်လယ်ဗျူကန်အဝင်မှာရှိတဲ့ Admiral Grishkov Frigate စစ်တင်ပေါ်ပေါ်ကနေဒီတုံးကြီးကိုစမ်းသပ်ပြစ်လွတ်ခဲ့တာလို့လည်းမနေ့ကသမ္မတပူတင်ရဲ့ဗီဒီယိုကနေ display ပြလို့တဲ့ဆွေးနွေးပွဲမှာရုရှားစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Valery Gerasimov ပြောတာဖြစ်ပါတယ်ရုရှားနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်မာနေချိန်မှာ American တို့နဲ့လက်နက်ချင်းရှင်ပြိုင်ရမှာအသာစီးရနိုင်ဖို့ခေလွန်လက်နက်သစ်တွေတီထွင်ဖို့နှစ်ကာလရှည်ကြိုးပမ်းနေတာဖြစ်ပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကျန်တာပလီနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုအခြေအနေဟာပြီးခဲ့တဲ့3ရက်အတွင်းတရရိပ်တက်လာပြီးကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနရဲ့ဗိုလ်ဌာနည၈နာရီထုတ်ပြန်ချက်အရကူးစက်အတည်ပြုလူနာ1400ရှိတဲ့အတွက်လက်တလောအမြင့်ဆုံးကိုရောက်သွားပါတယ်။ဒါဟာအောက်တိုဘာ၄ရက်နေ့ကကိုဗစ်ကူးစက်အတည်ပြုလူနာ1294ရှိရာကအောက်တိုဘာ5ရက်နေ့ညမှာ989အောက်တိုဘာ6ရက်မှာ1252နဲ့ခုနှစ်ရည်မှာ1400ဒီတလင်းလင်းပြန်မြင့်တက်လာတာပါဗိုလ်တုနေ့စင်းရသေဆုံးသူ39ဦးရှိတဲ့အတွက်အခုချိန်ထိကိုဗစ်ကြောင့်သေဆုံးသူပေါင်း910ရှိသွားပြီဖြစ်ပါတယ်အော်တိုဝါခုနှစ်ရည်နေ့ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူပေါင်း21433ယောက်ရှိနေပြီဖြစ်ပါတယ်ကိုဗစ် -19 ကူးစက်ပြန့်ပွားမှုကိုအများဆုံးနဲ့အထူးရောက်ဆုံးရှင်းချနိုင်ဖို့ပြည်သူတွေနေအိမ်အပြင်ထွက်တိုင်းပစံနဲ့နှာခေါင်းစည်းကိုမပြတ်မကွက်စနစ်တကျတပ်ဆင်ဖို့ကျမရေးဌာနကသတိပေးချက်ထုတ်ပြန်ထားသလိုမလိုက်နာသူတွေကိုဒဏ်ရိုက်မယ်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။နေဆက်တုတ်ကတဲ့စကန်တွေကပြန်မဲ့ရိုဟင်ဂျာလူမဲ့ဂိုင်းလေကြတိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးခဲ့ရပြီးနောက်ရဲအနည်းငယ်အကြာမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့တွေကိုပိုတိုးစေလွှတ်လိုက်ကြောင်းရဲတပ်ဖွဲ့ကဗုဒ္ဓနေ့မှာပြောကြားတယ်လို့ AFP ကရေးပါတယ်။နေဆက်ဖြတ်ပြီးပေါင်ကိုကူးလာတဲ့စိတ်ကြွဈေးတွေကိုဒုက္ခတဲ့တသန်းဝန်းကျင်ရှိတဲ့စကန်တွေရောင်းချနိုင်ဖို့နေမြေလူကြရာကလက်နေတီပါတဲ့လူမိုင်ကိုင်းနှစ်ခုကြားပြင်းထန်တဲ့တိုက်ခိုက်မှုဖြစ်ခဲ့တာပါ။လွန်ခဲ့တဲ့6ရက်အတွင်းလူ9ဦးသေဆုံးခဲ့တဲ့အထက်မှာအမျိုးသမီးတဦးပါဝင်ပြီးအခြားသူအများအပြားဒဏ်ရာရသွားတယ်လို့စကန်တောင်ဝန်ရှိသူတွေကပြောပါတယ်။အင်္ဂါညတုန်းကလမ်ဘာစီယာဒုက္ခသည်စကန်ထဲမှာအလောင်းလီလောင်းကိုရှာတွေ့ခဲ့ကြောင်းအဲ့ဒီတဲက3လောင်းဟာတနတ်နဲ့ပြစ်ခံထားရပြီးကျန်တဦးစီမှာတော့ဓာတ်ထိုးဒဏ်ရာတွေ့ရကြောင်းကော့ဆက်ဘဇားခရိုင်ရဲတပ်ဖွဲ့ဒုစကန်မှုဂရာဖီကာကပြောပါတယ်အော်တိုဘာ2ရက်နေ့တိုက်ခိုက်မှုတွေစဖြစ်ခဲ့တဲ့နောက်ပိုင်းနဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းတိုက်ခိုက်မှုတွေထပ်တိုးလာတဲ့အတွက်ယာချီတဲ့ဘင်္ဂလားဒေ့ရှ်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုစကန်နဲ့ဖြန့်ချထားတယ်လို့ဆိုပါတယ်အခုတော့အခြေအနေတွေပြန်လည်တည်ငြိမ်နေပြီလို့ဆိုပါတယ်ကူတူပလောင်စကန်အခြေဆိုင်မွန်နလူမိုက်ကိုင်းနဲ့နေမြေလူတဲ့စစ်ပွဲမှာအာဇာကျမ်းဖက်အဖွဲ့ပါဝင်နေတယ်လို့စကန်တွင်ရိုဟင်ဂျာခေါင်းဆောင်တွေက AFP ကိုပြောပါတယ်တိုက်ခိုက်မှုအတွင်းခိုင်ကောင်းဆောင်ရဲ့အကူနဲ့အချားမိသားစုဝင်3ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီ4ဦးကိုသူတို့တတ်ခဲ့တာဟုတ်မှန်ကြောင်းအာဇာအဖွဲ့ကလည်းကြေညာပါတယ်။ကုတုပလောင်စခန်းတွေကအချားလူငယ်ရိုဟင်ဂျာခေါင်းဆောင်တူကလည်းဒုက္ခနဲ့စကန်အားလုံးကိုအာဇာအဖွဲ့ကထိန်းချုပ်လိုတာကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။ဆော်ဒီအာရေဗျနိုင်ငံမှာ10စုနှစ်နဲ့ချီခိုးလုံနေတဲ့ရိုဟင်ဂျာ9400ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးစေလို့ကြောင်းဆော်ဒီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာရတဲ့ဆိုကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဆော်ဒီနိုင်ငံကပြီးခဲ့တဲ့အနှစ်40အတွင်းလက်ခံထားခဲ့ပြီးအခုတော့အဲ့ဒီရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်က passport ထုတ်ပေးဖို့ပြောလာတာပါဆော်ဒီမှာရှိတဲ့ရိုဟင်ဂျာတွေဟာဘယ်နိုင်ငံ passport ကိုမှကန်ဆောင်ထားခြင်းမရှိပါဘူးဆော်ဒီနိုင်ငံမှာပဲမွေးလာတဲ့ကလေးတွေဟာလည်းဆော်ဒီနိုင်ငံရဲ့နိုင်ငံသားအဖြစ်အသိမှတ်ပြုမခံရပါဘူးဘင်္ဂလားဒေ့ရှ်ကသာနိုင်ငံကူးလက်မှတ်တွေထုတ်ပေးမယ်ဆိုရင်အများကြီးအထောက်အကူဖြစ်စေပြီးရိုဟင်ဂျာတွေနိုင်ငံမဲ့ဘဝကနေလွတ်မြောက်မှာဖြစ်တယ်လို့ sorry အစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်ကိုပြီးခဲ့တဲ့လတည်းပြောကြားခဲ့ပါတယ်ဒါပေမဲ့ sorry မှာရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းပြန်မလာကြသလို သူတို့နိုင်ငံအကြောင်းထက်ဆော်ဒီရဲ့အာရဗ်ဘာသာစကားနဲ့ယဉ်ကျေးမှုကပိုသိကြမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးမုံမန်းကဒါကာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်တုံ့ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံကထွက်လာတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ဒီနိုင်ငံကလက်မှတ်ကိစ္စကိုမြန်မာအစိုးရနဲ့အရင်ပြောတင်တယ်လို့ဆိုပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်ခင်ဗျာ။အာမေးနီးယား၊အဇာဘိုင်ဂျန်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့စစ်ပွဲတွေကနေအင်ဒီဂျင်ဒေတာကိုကူးစက်ပြီးဒေတာဆိုင်ရာစစ်ပွဲတိဖြစ်လာနိုင်တယ်လို့အီရန်သမ္မတရူဟာနီကသတိပေးလိုက်ပါတယ်။ဒီစီရေးပတိပတ်ကနေပတ်သက်လို့ဗိုလ်ထုနေ့ကျင်းပတဲ့အီရန်အစိုးရအဖွဲ့အစည်းအဝေးမှာသမ္မတရူဟာနီကသူ့ရဲ့စိုးရိမ်မှုကိုပြောဆိုလိုက်တာပါ။အီရန်ဟာသူ့ရဲ့အနောက်မြောက်ဘက်မှာအာမေးနီးယားအဇာဘိုင်ဂျန်နိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတယ်လို့နိုင်ငံစလုံးနဲ့လည်းဆက်ဆံရေးကောင်းမွန်ပါတယ်။အဲ့ဒီစစ်ပွဲတွေကနေလွင့်ဆင်လာတဲ့မော်တာကြီးစံတွေဟာနေဆက်ကအီရန်ပိုင်တဲ့မြို့ရွာတွေပေါ်မှာကြားရောက်ပြီးအဆောက်အဦတွေပျက်စီးရတယ်လို့၆နှစ်အရွယ်ကလေးတူဒဏ်ရာရခဲ့ပါလေ။အဇာဘိုင်ဂျန်ကိုစစ်ကူပေးဖို့ဆီးရီးယားကတိုက်ခိုက်ရေးသမားတွေဆင်လွတ်တယ်ဆိုပြီးတူရကီနိုင်ငံပေါ်ဆူဆွဲမှုတွေရှိပါတယ်။ဘယ်နိုင်ငံကပဲဖြစ်ဖြစ်အီရန်နေဆက်ကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ရေးသမားတွေဆင်လွတ်တာမျိုးကိုအီရန်ကတီးခံမှာမဟုတ်ဘူးလို့အီရန်သမ္မတရူဟာနီကပြောပါလေ။အခုလိုဆူဆွဲချက်အပေါ်တူရကီဘက်ကငြင်းဆိုပါတယ်။နာဂိုနိုကာရာဘက်ဒေသဟာအဇာဘိုင်ဂျန်နယ်မြေထဲမှာရှိပြီးဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်1992ခုနှစ်မှာအာမေးနီးယားတွေလွတ်လပ်ရေးကြေညာခဲ့ရကပိဋိပတ်ကကြီးထွားလာခဲ့ရတာဖြစ်ပါလေခင်ဗျာ The Voice of America ဒီနေ့မနက်ခင်း VOA ရဲ့သတင်းတွေကိုကိုရမင်းထွန်းနဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအစိုးရနဲ့အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ် RCSS နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားရာကယာနဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်မိုးစောပါကျမ်းရောင်နဲ့ RCSS တို့အကြဒေတာဆမ်းပိုင်းကစတင်ပြီးနှစ်ဖက်စီးရီးတင်းမာမှုတွေရှိနေရာကပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ရာကဒေတာကန်တွေဘေးလွတ်ရာထွက်ပြေးခဲ့ကြရပြီးကြောင်မဲမြို့တောင်ဘက် -20 လောက်အကွာပုံဝိုးရွာအနီးနားတွိုက်မှာတိမ်းရှောင်နေကြကြောင်းလဲကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ထွန်းညံက VOA ကိုအခုလိုပြောပါတယ်
။တုံးလေးရစီတိုက်ပွဲဖြစ်နေတာကြောင်မဲရဲ့တောင်ဘက်ချမ်းပေါ့ဆောင်းမဲတောင်ဘက်ချမ်းပုံဝိုးကားလမ်းရဲ့တောင်ဘက်ချမ်းမှာဖြစ်နေတယ်။ကားလမ်းတစ်လျှောက်လည်းဖြစ်နေတယ်သူလည်းဆောင်းနေရတယ်ဆောင်းနေရတယ်။ဒီနေ့ကြီးတွေနည်းနည်းပြောကြည့်ရတော့ဟောနေမှာစစ်တပ်ကဝင်ဝင်နဲ့တို့တော့တိုက်နေတို့တော့ထွက်လာပြီးတော့မှစစ်ကူတွေလာဟန်တားတဲ့ဘိုးပေါ့ဒီဘိုးနဲ့ကြောင်မဲသားမှလည်းဖြစ်နေတယ်ကျွန်တော်တို့ဟိုကြောင်မဲနဲ့နောက်ဆိုအထက်ဖက်မှလည်းဖြစ်နေတော့တယ်900တထောင်လောက်ရှိနေတယ်ကျွန်တော်တို့တိရတဲ့လောက်ကပုံဝိုးမှန်နေတယ်ပုံဝိုးဖုန်းကြီးကလည်းအများဆုံးပြီးတော့ခံခဲလို့အဲ့ဖုန်းကြီးကမှစုနေနေကြ
ဒီတပတ်တည်းဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဘေးလွတ်ရာတင်းရှောင်ရတဲ့ဒေသခံတွေဟာခမန်းကျေတထောင်ကျော်လောက်ရှိတယ်လို့လဲဒုက္ခတွေတွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမျိုးနန်းခုံပရာဟိတအဖွဲ့ကဦးဆိုင်ပူကပြောပါတယ
်အခုပုံဝမှာကလူကြီး400တော့ရှိတယ်နောက်ပြီးတော့ဒီနားဆောင်မှာလည်း100တော့ရှိတယ်အဲနောက်ပြီးတော့ဒီခံခဲတောင်ထိပ်နမရင်းကအလုံးပေါင်း900လောက်ရှိရောဗောနအလုံးပေါင်း1000ကျော် 1000 လောက်ပါပြီ။ဆိုင်ပွဲကဒီနေ့ကြီးတော့မငြိမ့်သေးဘူး။ဒီနေ့တော့မပြည့်တဲ့နိုင်ဝဲလောက်ပါသခန်းနာကြမှာဖြစ်နေတယ်။စစ်ကြောင်းတွေလည်းတောက်လျှောက်ထွက်ပါလား
။ Camera ဘက်က RCSS အဖွဲ့ဟာ bilateral call နှစ်ဖက်သဘောတူစာချုပ်အရသတ်မှတ်ထားတဲ့ရှမ်းပြည်နယ်တောင်ပိုင်းမုံတော့မုံထားနဲ့ဟိုမင်းဒေတာကနေနယ်မြေကျော်လွန်လှုပ်ရှားတာကြောင့်တိုက်ပွဲဖြစ်ရကြောင်းပြောဆိုထားပါတယ်။RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးအောင်ခေကတော့တစ်ဖက်သဘောတူစာချုပ်မှာတပ်ဖွဲ့ဝင်တွေလှုပ်ရှားတဲ့နယ်မြေကိုအတိအကျသတ်မှတ်မထားကြောင်းပြောပါတယ်ဒီအချက်ကို NCA စာချုပ်အရဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောပါတယ
် NCA စာချုပ်ထဲမှာအရေးကြီးတပ်ဖွဲ့ကတောင်းပိုင်းမှာပဲရှိနေရမယ်ဆိုတဲ့အားတစ်ချက်မှမပါရှိဘူးသဘောတူညီထားတာလည်းမရှိဘူးပြီးတော့အဲ့ဒီ NCA ထဲမှာကတပ်နေရာချထားရင်းနဲ့ပတ်သက်လို့ရှိရင်နောင်အဲ့ငါကြီးချွနယ်ပြည်သားလို့နောက်ပိုင်းလုံချွေးကန်တာချွနယ်တဲ့ညမှာတက်မြတ်ခါသားကြီးဆိုတဲ့ဟာချဲဝင်ပြီးတော့ဆွနေကြရမယ်ဆိုတဲ့အချက်အဲ့လိုပဲပါလေအပြင်ခရရန်စဲတာနဲ့အပြင်ကဆုံးလက်မထိုးတာနဲ့ချီရင်ကျွင်းနေရာတို့နေရာနဲ့သူချက်မတိုးဖို့အဲ့လိုပဲနားလေအဲ့လိုမနော်
လောလောဆယ်မှာတော့တမ်ဘရွန်နဲ့ RCSS အကြမ်းမှာလက်ရှိဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးတာမရှိသေးပါဘူး ဒီလ၄ရက်နေ့ကတော့ခံခဲကြီးဝအတွင်းကိုလင်းလက်ကြီးကြီးတလုံးကြောက်ပေါက်ကွဲလို့အမျိုးသားတယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါဟာ RCSS ကပြစ်ခတ်တာဖြစ်ကြောင်းလဲကျမ်းပေါ်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီလ6ရက်နေ့ကလည်းလာရှုမျိုးနဲ့ပန်းနံကြီးဝါနီမှာအစိုးရကြံ့မော်နဲ့နိုင်ဝက်ကြတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့3ရက်နေ့ကလည်းတံမိုးညဲဘက်မှာတိုက်ပွဲဖြစ်ခဲ့ကြောင်း TNL ခေါ်တန်းပလောင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဒီလအစောပိုင်းကတော့မူဆယ်မျိုးနဲ့ကျူကုတ်ပန်းဆိုင်ဘက်မှာအစိုးရစစ်တပ်နဲ့ KIA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေဟာမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တက်မရော့ဘက်ကအော်တိုဘာလ1ရက်နေ့ကနေတတိယအကြိမ်တလားတာပြစ်ခတ်ရစေးရေးထက်မှန်တိုးမြင့်ထားခြင်းမှာဖြစ်ပွားခဲ့တာဖြစ်ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျွန်တော်ဝင်းမင်ပါရန်ကုန်မှာ COVID ကာကွယ်ရေးအတွက်စက်ရုံတွေကိုလွန်ခဲ့တဲ့နှစ်ပတ်လောက်ကစပိတ်လိုက်ပြီးအရင်လုပ်ခဲ့တဲ့လက်စားမရသေးပဲဒုက္ခရောက်နေတဲ့လုပ်သားတွေအတွက်မြန်မာနိုင်ငံလူဆိုင်ရာလူသမားအဖွဲ့ချုပ်ကကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ဒီလူသားတွေကလူသမားအဖွဲ့ချုပ်ရှိတဲ့စက်ရုံတွေမှာကြိုတင်ငွေရခဲ့ပေမဲ့မရခဲ့တဲ့လူသမားများစုအစတည်းကဒုက္ခရောက်ခဲ့တယ်လို့ပြောလာတဲ့ဒီအဖွဲ့ချုပ်လက်ထောက်အစီအစဉ်တွေ့ရမှုကိုမေးရမှာမဖြူစန္ဒာစုကအခုလိုထက်ခက်ခဲလာပုံကိုစရှင်းပြပါတယ
်။ဒီဒုက္ခလာကောင်တို့တို့ဘယ်နေ့မှထုတ်ပုံမျှော်မှန်းထားလဲဆိုလို့ရှိရင်အောက်တိုဘာလ5ရက်နေ့6ရက်နေ့9ရက်နေ့ပေါ့နော်။တိုးတော်လည်းပဲအစိုးရကနေပြီးတော့အောက်တိုဘာလ9ရက်နေ့မှာထပ်ပြီးတော့ဒီပြည်ရည်နာထားတဲ့ပိတ်ရက်ကိုထပ်ပြီးတော့တိုးမြင့်လိုက်ပါတယ်အဲ့ဒါကတော့အောက်တိုဘာလ21ရက်နေ့ထိပါအဲ့လိုပိတ်ရက်ထပ်တိုးလိုက်တဲ့အချိန်မှာအလုပ်ရှင်တွေကပြန်ဖွင့်မှာပဲပေးမယ်လို့ပြောတဲ့အချိန်မှာဘာဖြစ်ကုန်လဲဆိုတော့စားဖို့မရှိတဲ့သူတွေဖြစ်ကြတယ်ပြီးတဲ့အခါကျရင်တို့အိမ်ငားနေတဲ့သူတွေအဆောင်ငားနေတဲ့သူတွေကိုဒီအဆောင်ပိုင်းရှင်တွေကနေပြီးတော့ဟာထွက်သွားပါဒီအဆောင်ငားမပေးနိုင်ဘူးဆိုလို့ပြောတယ်ပေါ့နော်အဲ့ဒီအချိန်မှာတို့ပြည်ရည်ခံစားရတယ်နောက်တစ်ချက်ကဒီလူမှုဖွယ်ရည်အဖွဲ့ကနေပြီးတော့တို့ကို40ရာခိုင်နှုန်းပြန်ပေးမယ်ပေါ့နော်ဒါပေမဲ့ဘာခက်ခဲရှိလဲဆိုတော့လူမှုကုလရေးချေပြန်ပေးမယ်ဆိုရင်တို့ရမယ်ဒီဝင်ငွေကတစ်လလုံးနေမှာ5000ဝန်းကျင်တော့ပဲတို့ရမှာပေါ့နော်အဲ့ဒီအချိန်မှာတို့ရဲ့အဆောင်ခက5000 6000 9000လောက်ရှိကြတယ်အိမ်ငားကတွေကဒါတော့လူမှုကုလရေးပတ်စံမရသေးပါဘူးရှားခဲ့ရင်တော့မှပဲတို့ကဘာနဲ့သွားဖားမလဲဆိုရင်ဟာတို့တော်တော်ကြီးကိုဒုက္ခများနေကြပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုကဒီလက်ကထုတ်ပေးဖို့အတွက် UMFCCI ပေါ့နော်ကုန်တယ်ဆက်မှုတင်ကြုံနဲ့ကျွန်တော်တိုင်းဆိုရတော့ညနေဆွေးနွေးထားကြတာရှိပါတယ်เนาะအဲ
့ဒါကအဲ့ဒါကတော့ကျမတို့ဒီညွန်ကြားချက်ပုံ9ရက်နေ့ထွက်တယ်ဟိုကကျမတို့အဖွဲ့ချုပ်တွေကတော့6ရက်နေ့အလုပ်လုပ်တယ်9ရက်နေ့အလုပ်လုပ်ပါတယ်ဆိုတော့ဒီဆက်ရောင်းလေးုံနေမှာကျမတို့ရဲ့တမကအဖွဲ့ဝင်တွေကိုတက်နိုင်ဆုံးလုပ်ရှင်နေပြည်နိုင်မှာလောအခကိုဟာ8-9-10ပေါ့เนาะတရရက်မှာပေးပေးဖို့တော့ကိုပြင်ဆင်ပေးပါပြီးတော့ကျွန်တော်လာပါထုတ်တဲ့အချိန်မှာလည်းကျမရဲ့ဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့အညီထုတ်ပေးနိုင်အောင်အတွက်ကိုစီစဉ်ပေးပါဆိုကျမတို့အားချင်းညီကိုင်းတယ်ညီကိုင်းတဲ့အခါကျတော့ကျမတို့ရဲ့အဖွဲ့ဝင်တွေကလည်းအဆင်ပြေပါတယ်အဆင်မပြေတဲ့ဆက်ရုံအများကြီးလည်းပေါ်ထွက်လာပါတယ်အဲ့ဒီအချိန်မှာကျမတို့ကလုပ်ငန်းရှင်များအဖွဲ့ချုပ်ကိုအဆင်မပြေတဲ့ဆက်ရုံဒီအောက်တိုဘာလ22ရက်နေ့23ရက်နေ့24ရက်နေ့မှနေလာတာထုတ်ပေးမယ်လို့ပြောတဲ့ဆက်ရုံတွေရဲ့အမည်စင်းကိုပေးဖို့ပေးတယ်လုပ်ရှင်အဖွဲ့ချုပ်ကိုဒီဘက်မှာပို့အောင်ဆောင်ပေးပါလို့ပြောတယ်ပြောတဲ့အခါမှာဒါကောင်းတဲ့သတင်းပါအဲ့ဒါတော့အောက်တိုဘာလ9ရက်နေ့ညနေပိုင်းမှာကျမတို့ MGMA လို့ခေါ်တဲ့အထက်ချုပ်လုပ်ငန်းရှင်များအသင်းကဟာလုပ်ရှင်တွေအနေနဲ့တို့ရဲ့အဖွဲ့ဝင်တွေအနေနဲ့လောက်သမားတွေကိုလောက်ကလာစာပေးပေးပါဆိုတာတခုပါနောက်တစ်ခါရန်ကုန်တိုင်းအစိုးရအနေနဲ့လည်းလောက်ကလာစာပေးရတဲ့ကိုစက်ဆိုင်ရမှာရှိတဲ့ထွေထွေအုပ်ချုပ်ရေးတွေလှုပ်ရှင်လောက်သမားတွေညီတိုင်းဆွေးနွေးဖို့အတွက်ဆိုတာကိုခွင့်ပြုတယ်လို့သိရပါတယ်အဲ့တော့ကျမတို့ကဒီနေ့မနေ့ပိုင်းမှာလည်းဟိုကစပြီးတော့ဆက်လုပ်ရအောင်ပါပါဘာဖြစ်လို့လဲဆိုတော့မပေးသေးတဲ့လှုပ်ရှင်တွေအများကြီးရှိနေပါသေးတယ်အားလုံးပေါင်းစုစုပေါင်းကျုံ30လောက်ပဲရသေးတယ်8ရက်9ရက်10ရက်ထုတ်ပေးမယ်ဆိုတာအဲ့ဒါကြောင့်မလို့ဟာကျမတို့အလုပ်ရှင်တွေညီတိုင်းပဲညီနိုင်လို့ဆက်ရုံမှာအစင်မှာလှုပ်ရှင်နေညီနိုင်လို့အစင်မပင်ကျမတို့လှုပ်ရှင်အဖွဲ့ချုပ်ကိုဒီစီးရုံပေးဖို့ပါမယ်အကူအညီတောင်းခံပါမယ
်ဟုတ်ကဲ့ဒီနေရာမှာနောက်တစ်ခုကအလုပ်သမားတွေအနေနဲ့ပေါ့နော်တချို့ကလူမှုဖူလုံရေးကမရနိုင်သေးတဲ့လုပ်သားတွေလည်းရှိတဲ့အကြောင်းစင်ကြချက်ထဲမှာကျွန်တော်တွေ့ရပါတယ်သူတို့အတွက်ကောဘာပြောချင်သေးလဲ
ဟုတ်ကဲ့
နေသား
ဒီနေသားရည်ပုတ်ပြက်လုပ်သမားတွေစောက်လို့ရေးလုပ်သမားတွေဒီမော်တော်ဆိုင်ကယ်တက္ကစီမောင်းတဲ့သူတွေအများကြီးပဲဒုက္ခရောက်နေကြပါတယ်။ကုန်တင်ကုန်ကျလူသမားတွေရောပေါ့နော်။အလုပ်ထွက်လို့လို့မရတော့ပါဘူး။အကုန်လုံးရှင်းသားထားရတာဖြစ်ပါတယ်။ဆိုတော့ဒီလိုလိုလူသမားတွေဆိုရင်တေးကြတယ်။ဂျူးဘူးလို့ရင်အာမကလူသားတွေမှလည်းအကျုံးမဝင်တာဖြစ်တဲ့ကြောင့်မလို့သူတို့ရဲ့ဒီစာဝင်တွေအချက်တွေကပို့ပြီးတော့ကြီးပါတယ်။ကြီးပါတယ်ဆိုတော့ဒါကြောင့်မလို့ကျမတို့ကဒီအတက်နိုင်ဆုံးအလုပ်သမားတွေအနေနဲ့မိမိရဲ့ရည်ရွယ်ချက်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးတွေမျိုးနွယ်မှာရှိတဲ့အထွေထွေအုပ်ချုပ်ရေးတွေကိုအကြောင်းကြားထားပေးပါလို့အလုပ်သမားတွေကိုလည်းကျမတို့ကနှိုးဆော်ထားတာနိုင်ငံတော်ကနေပြီးတော့လာကောက်တဲ့အချိန်မှာသူတို့စည်းရင်းတွေပါသွားအောင်လို့အစိုးရကတော့ဘယ်လိုပုံစံမျိုးနဲ့ကောက်နေလဲဆိုတော့ကျွန်တော်တို့မသိရသေးဘူး။ဒါပေမဲ့ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လုံသမားဝင်ကြီးတော်မိုးမိုးစုကြည်ရဲ့ပြောကြားချက်အရတော့6,800ဒေါ်လောက်ပေါ့နော်။ဒ
ပြင်းကိုတော့ကောက်ခံထားပြီလို့ပြောတယ်ပေါ့နော်ဆိုတော့အဲ့ဒါတော့ဘယ်အချိန်မှပေးသွားမလဲဆိုတော့လည်းကျမတို့မသိရသေးပါဘူးဒါကြောင့်မလို့အစိုးရအနေနဲ့တော့ဒီဆေးရထုံကာလမှာတော့အတတ်နိုင်ဆုံးအများဆုံးပေးဖို့အတွက်ကိုကျမတို့အနေနဲ့အနှုံးညွတ်မေတ္တာရက်ခံခြင်းပါပဲဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျွန်တော်နေရာနဲ့အချက်တွေကိုချုပ်တင်ပြစ်မှုတွေနဲ့ကြော်လွှားနိုင်ပါသေးလို့ဆုတောင်းပ ကလျှော့ခံခဲ့ရပါတယ်။အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဒီနှစ်ကုန်အထိနေအိမ်တွေကနေနှင်းချတာမျိုးကိုယာယီတားဆီးမိန်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအိမ်ကြီးရာမဲ့ဖြစ်သွားတဲ့တချို့အမေရိကန်တွေအတွက်ကတော့ဒီအမိန့်ဟာတိတ်နောက်ကျသွားပြီလို့ဂျူလီတားဖို့သတင်းပေးပို့ထားတာကိုကျွန်တော်ငြင်းချမ်းကတင်ပြမှာပါ။ခရစ်စတီအိုင်လန်ဟာအိမ်ပေါ်ကနှိမ်ချခံရတော့မှမဟုတ်လို့အထုပ်ဘိုးတွေပြင်ဆင်နေတာပါ။ကလေး၃ယောက်အမေဖြစ်တဲ့အိုင်လန်ဟာမစ်ဇူရီပြည်နယ်ကန်ဆက်စီးတီးမှာရှိတဲ့သူ့နေအိမ်ကနေဖယ်ရှားခံရတော့မှာပါ။
It was so quick.
အဖြစ်ကအရန်မြန်မြန်ကြီးဖြစ်သွားတာပါလို့ပြောသွားတာပါ။သူ့ဘဝဒီလိုဗယံပဒါဖြစ်တာမြန်လွန်းတဲ့အတွက်သူ့မှာအံ့ဩနေရပါတယ်လို့အိုင်လန်ကပြောပါတယ်။သူသမီးနှစ်ယောက်ကိုတော့ဆွေမျိုးတွေစီမှာခဏသွားထားပါတယ် Wilson Vance ကအင်ယာနေထိုင်ဖို့အခွင့်အရေးလုံးဆောင်ပေးနေတဲ့ KC Dennen အဖွဲ့ကပ
ါ Chrissy is one of the
Chrissy က Missouri ပြည်နယ် Jessin ခရိုင်ထဲကဖယ်ရှားခံရတဲ့ထောင်ပေါင်းများစွာသောအိမ်ငှားတွေထဲကတယောက်ဖြစ်ပါတယ်အိမ်ငှားတွေကိုဖယ်ရှားဖို့တားမြစ်မိန့်ကလေလ31ရက်နေ့ကကုန်ဆုံးသွားတာပါသူဇလန်းကတခြား Missouri ပြည်နယ် Kansas City နဲ့နိုင်ငံတဝန်းလုံးကလူတွေလိုပါပဲလို့ပြောသွားတာပါအမေရိကန်တွေဟာအိမ်တွေကနှင်ချခံရမယ့်အချက်အသေးကြီးကိုဥတည်နေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဘ ਹੁ အစိုးရသာမကူညီဘူးဆိုရင်အနည်းဆုံးလူတန်း30ကနေ40လောက်အထိနေအိမ်တွေကနေဖယ်ရှားခံရမယ်လို့ Aspen Institute ငွေကြေးလုံခြုံမှုအဖွဲ့ကလုပ်တဲ့သုတေသနမှာဖော်ပြပါတယ်ဒါဟာဆိုရင်ကာယောဂမတိုင်ခင်ကနေအိမ်တွေကဖယ်ရှားခံရတဲ့နှစ်စဉ်လူ 3.6 တန်းနဲ့နှိုင်းရှင်အများကြီးတိုးလာတာဖြစ်ပါတယ်။ဒါပေမဲ့လည်း COVID-19 ရောဂါကူးစက်တာတွေကိုကာကွယ်ဖို့နေအိမ်တွေကနေဖယ်ရှားတာကိုယာယီရပ်တန့်ဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းဒီအမိန့်ဟာအိုင်လန်အတွက်တော့တိတ်နောက်ကျသွားပြီးအလုံးမရှိတဲ့အတွက်ဗဟုအစိုးရကပေးတဲ့ငွေကလည်းကုန်သွားတဲ့အတွက်အိုင်လန်အတွက်ရွေးစရာတိတ်မရှိပါဘူး။ဝါရှင်တန်ကဥပဒေပြုအမတ်တွေအနေနဲ့ဒီထက်ပိုပြီးလှုပ်ပေးတင်တယ်လို့တက်ကြွလှုပ်ရှားသူ Vance ကပြောပါတယ
် The idea that
နေထိုင်ပြအိမ်ရှိခြင်းဆိုတာကလည်းလူ့အခွင့်အရေးဖြစ်တယ်ဆိုတာပြင်းထန်တဲ့အယူအဆမဟုတ်ဘူးလို့တဖြည်းဖြည်းလက်ခံလာကြပါပြီထိခိုက်ခံခဲ့ရတဲ့ကျမတို့အိမ်ငှားတွေအတွက်တက်ကြွလှုပ်ရှားသူတွေအနေနဲ့ဒီလှုပ်ရှားမှုအရှိန်ကိုထိန်းထားပြီးကျမတို့ခေါင်းဆောင်တွေတာဝန်ခံမှုရှိစေရေးဆောင်ရွက်ရပါမယ်လို့ပြောသွားတာပါ CDC ကလည်းနှင်းမထုတ်ရဘူးလို့တားမြစ်ထားပြီးဘ ਹੁ အစိုးရရဲ့အကူအညီလည်းမရသေးတဲ့အချိန်မှာအိမ်ပိုင်ရှင်တွေအနေနဲ့လည်းဆုံးရှုံးနေနိုင်ရပါတယ်။ Tracy Benson ကလွတ်လပ်သောအိမ်ပိုင်ရှင်များအသင်းဥက္ကဋ္ဌပ
ါ
CDC ရဲ့အမိန့်ကြောင့်စိတ်ဆိုးနေကြတဲ့အိမ်ပိုင်ရှင်တွေအများကြီးရှိပါတယ်။အထူးသဖြင့်အိမ်ငှားကကိုမှီခိုနေရတဲ့အိမ်ပိုင်ရှင်တွေပါ။အစိုးရအနေနဲ့ဝင်ပြီးအိမ်ပိုင်ရှင်တွေကိုမကူညီဘူးဆိုရင်နေအိမ်နဲ့ပတ်သက်ပြီးအကြက်အတဲစိုက်သွားနိုင်ပါတယ်။ဘာလို့လဲဆိုတော့ဇန်နဝါရီလရောက်ရင်လည်းအိမ်ငှားတွေမှာပြန်ပေးနိုင်တဲ့ပတ်စံရှိမှာမဟုတ်လို့ပါလို့ပြောသွားတာပါ VOA နဲ့ဖြေကြားပြီးတိတ်မကြခင်မှာပဲ Chrissy Island လည်းဖယ်ရှားခံခဲ့ရပါတယ်အခုတော့သူဟာမိုတယ်တစ်ခုမှနေထိုင်ပြီးအနာဂတ်အတွက်အကောင်းမြင်မျှော်လင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်ပြန်ပေးနေပါတယ်ကျွန်မဆုမြတ်မောင်ပါရှင်အီတလီနိုင်ငံမှာမူလာရန်အရွယ်ကလေးငယ်တွေကိုခံရမခက်တဲ့နည်းနဲ့ COVID-19 ကာယောဂါရှိမရှိစတင်စစ်ဆေးပေးနေပါတယ်။ RT-PCR တက်ခွဲစမ်းသပ်နည်းမဟုတ်ဘဲ COVID ရောဂါပိုးမော်လီကျူးတွေအသက်ရှူလမ်းကြောင်းအထက်ပိုင်းမှာရှိမရှိသိရအောင်လို့ antigen စစ်နည်းနဲ့စစ်ပေးနေတာပါ။ကလေးတွေရဲ့တတွင်းနမူနာယူပြီးတော့နိုင်ပိုင်းအတွင်းအဖြေသိနိုင်တဲ့စစ်ဆေးမှုအကြောင်းကို AP သတင်းကိုအခြေခံပြီးတော့တင်ပြပါမယ်ရှင်။ COVID-19 ကာယောဂါရှိမရှိ RT-PCR နည်းနဲ့စစ်ဆေးဖို့တက်ခွဲနမူနာယူတဲ့အခါနှာခေါင်းနဲ့အာခေါင်းအတွင်းပိုင်းအထိတိုးပတ်နမူနာကိုယူရတာကြောင့်ခံရခက်တယ်လို့ဆေးစစ်သူအများကပြောပါတယ်။အဲဒါကြောင့်ခံရမခက်တဲ့နည်းကိုသုံးပြီးတော့အီတလီနိုင်ငံရောမမြို့တော်မှာရှိတဲ့ Lazio Data တွေကမူလာရန်ကျောင်းနေအရွယ်ကလေးတွေကိုစတင်စစ်ဆေး ကိုရိုနာဗိုင်းရပ်စ်ပိုးမော်လီကျူတွေအသက်ရှူနှမ်းကြောင့်အထက်ပိုင်းမှာရှိနေသလားဆိုတာသိရအောင်လို့တတွဲကိုစစ်တဲ့အန်တီဂျင်စနီးနဲ့စစ်ပေးနေတာပါနှာခေါင်းနဲ့အာခေါင်းနဲ့အထိခွန်ဘက်ကိုထိုးသွင်းပြီးနမူနာယူရာမျိုးမဟုတ်ပဲခွန်တောင်လေးကိုပီကီလို၅မိနစ်လောက်ဝါနေရမှာဖြစ်ပါတယ် ဝါထားတဲ့ခွန်တောင်နမူနာမှာကူးစက်ရောဂါပိုရှိမရှိဆိုတာကိုချက်ချင်းစစ်ဆေးပြီးတော့၅နိုင်လောက်အတွင်းအဖြေသိရတယ်လို့တာဝန်ရှိသူတွေကပြောပါတယ်
Questo è un tampone per la raccolta del segreto salivare.
Coronavirus può scimmiarsi da dentro namuna yu sisini ဖြစ် ပါတယ်. ပုံမှန် covid dakwe namuna yu dilo khaya lowa ma khat baw. Da jaung le klei ngai rwe go di ni ne sit pe da ဖြစ် ပါတယ်.
တရွေးနမူနာယူစစ်ဆေးဖို့မှာ positive အဖြေတွေ့ရဆိုရင်အဲ့ဒီနမူနာကိုနောက်ထပ်စစ်ဆေးအတည်ပြုနိုင်ဖို့အတွက်ရောမမျိုးတော်တွေကအမျိုးသားကူးစက်ရောဂါဆိုင်ရာသိပ်ပံကိုပို့ပြီးတော့အဖြေကိုထပ်စစ်ပါတယ်။ကျောင်းတက်ချိန်မှာစစ်ဆေးဖို့ကိုလုပ်တဲ့အတွက် positive ဖြစ်တဲ့ကျောင်းသားတွေအတွက်လိုအပ်တာဆက်လုပ်နိုင်ဖို့မိဘတွေကိုကျောင်းဆင်းချိန်မှာအတည်ပြုနိုင်ပါတယ်။လာစီယိုဒေတာကျန်းမာရေးအာဏာပိုင်တွေစတင်တဲ့စမ်းသပ်အစီအစဉ်အရရောမမျိုးတော်တဝိုက်ကမူတာရန်ကျောင်း၃ခုမှာစတင်စစ်ဆေးပေးနေတာဖြစ်ပါတယ်
။ Il progetto è un progetto fortemente voluto dalla Regione Lazio.
မြူဒါကူးစက်ယောဂထူးထူးဆေးရုံနဲ့ဆန်ကမီလိုဆေးရုံကယောဂပိုးမွှားပီးသားပညာရှင်တွေပေါင်းပြီးတော့စစ်ဆေးတဲ့ဒီအစီအစဉ်ကိုလာဇီယိုဒေသအာဏာပိုင်ကတော်တော်လေးထောက်ခံအားပေးပါတယ်။ရောမမျိုးမှာခုလိုမျိုးတွေးတုဖတ်နမူနာယူစစ်ဆေးမှုကိုကျွန်တော်တို့ကျန်းမာရေးဌာနကပထမဆုံးလုပ်တာဖြစ်ပါတယ်။အခုစစ်နီးကပုံမှန် COVID-19 တက်ခွဲနမူနာယူစစ်နီးနေရာမှာအစားထိုးစစ်တာမဟုတ်ပါဘူး။ပြည်သူတွေကြားယောဂရှိမရှိဆိုတာသိနေအောင်လို့လုပ်တဲ့နည်းသစ်တစ်ခုသာဖြစ်ပါတယ်
။ကလေးငယ်တွေအတွက်အခမ်းအနားမခက်တဲ့စစ်ဆေးနည်းဖြစ်တာမို့မိဘတွေကလည်းဒီစစ်ဆေးနည်းကိုလက်ခံကြတယ်လို့ Instituto Grassi ကျောက်ဆရာမကြီးကပြောပါတယ်
။ Le famiglie coinvolte sono famiglie di bambini.
မူလာရန်တက်တဲ့အရွယ်အသက်၄နှစ်ငါးနဲ့ကလေးငယ်တွေကိုစစ်မယ်ဆိုတော့မိဘတွေဘက်ကအတော်လေးအကောင်းဘက်ကနေပြီးတော့တုံ့ပြန်ကြပါတယ်။65ရာခိုင်နှုန်းလောက်ကတော့ COVID စစ်ဖို့ခွင့်ပြုချက်ပေးကြပါတယ်။ဘလူးစစ်မယ်ဆိုတာမိဘတွေရှင်းရှင်းလင်းလင်းသိအောင်လည်းပြောပြထားပါတယ်။ခံရမခက်ဘူးမနာဘူးဆိုတဲ့အတွက်မိဘတွေဘက်ကလည်းသိပြီးတော့စိတ်မပူကြတော့ပါဘူး
။တရေနမူနာယူပြီးတော့အန်တီဂျန်နည်းနဲ့စစ်ဆေးတာဟာကိုဗစ်ရောဂါပိုးရှိမရှိနိုင်ပိုင်းအတွင်းမှာအဖြေသိနိုင်တာမှန်ပေမဲ့ကျယ်ကျယ်ပြန့်ပြန့်လုပ်နေတဲ့ RT-PCR စစ်နည်းလိုအဖြေအဝါဆေးချရတဲ့အဖြေမျိုးမဟုတ်သေးဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့သူ့အဖြေကနေကိုဗစ်ကပ်ရောဂါရှိနိုင်ခြေကိုသိနိုင်တာမို့နောက်ထပ်လိုအပ်တဲ့ကျန်းမာရေးဆောင်ရွက်မှုတွေလုပ်နိုင်မှာဖြစ်ပါရဲ့ရှင်။ကျွန်မဆွမ်းမြတ်ပါမှာ။
ဗမာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုဆက်လက်ကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းအသုံးအတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စံသားပါ။ India China takes their confrontation from the Dutch to Myanmar. India တဲ့နိုင်ငံတို့ဟာသူတို့ရဲ့ထိတိုက်ခြင်းဆိုင်မှုကိုဟိမွန်နာဒေသလာဒတ်ကနေမြန်မာနိုင်ငံအထိသယ်ဆောင်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Smriti Chowdhury ရဲ့ဆောင်ပါကို eurasiantimes.com မှာဖတ်ရပါတယ်။အိန္ဒိယနဲ့တရုတ်တို့ဟာနယ်စပ်မှာဖိကြိုက်တွေ့နေကြပြီးအင်ဂျင်တွေကိုကိုဗစ်ပေါအောင်ဆွဲဆောင်နေကြတယ်လို့ကြေညာထားတာပါတရုတ်ဟာပါကစ္စတန်၊ဆရီလင်္ကာ၊မော်လ်ဒီဗ်စ်နိုင်ငံတို့မှာလုပ်သလိုပဲမြန်မာနိုင်ငံကိုလည်းသူတို့ရင်းနှီးမြှုပ်နှံဖို့မျိုးဆွဲနေတယ်ဒါပေမဲ့ဒီကိစ္စမှာအိန္ဒိယကလည်းစိတ်နှောင့်မကြဘူးလို့ဆိုထားပါတယ်သူခေါ်အင်တန်ပြည်နယ်ဖွဲ့ကောင်းတဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အပြီးမှာအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝင်တဲ့စီးဥစည်းချုပ်တို့ဟာမြန်မာနိုင်ငံကိုအတူသွားကြပြီးနီယန်ဂျက်စီမံကိန်းအတွက်ဒေါ်လာသန်းပေါင်း6000 6ဘီလီယံယင်းနှိမ့်နှံဖို့အဆိုပြုခဲ့ပါတယ်။ဒါပြင်နေဆက်လူနေရေးတည်ငြိမ်ရေးတိုင်းနိုင်ငံကိုရံမှုမဲ့သူကိုယ်နိုင်ငံနယ်မြေကိုအဆုံးမချစေဖို့လည်းသဘောတူခဲ့ကြပါတယ်။ဒါဟာပြည်ကိုဥတီရဲ့မဟာဗျူဟာခြေလှမ်းဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။အခုကမြန်မာနိုင်ငံရဲ့ကြီးပတ်ကျွေးမိဟာအမေရိကန်ဒေါ်လာ7ဘီလီယံရှိနေတဲ့အနက်4ဘီလီယံဟာပြည်ကိုပေးရမှာဖြစ်ပါတယ်။ပြည်စီရငွေချရတဲ့အတွန်းနှုံးဟာကပ္ပဗန်တို့နိုင်ငံကငွေကြေးရမှုတွေအဖွဲ့လို့စီကနှုံထားတဲ့ပုံများနေတဲ့အတွက်မြန်မာနိုင်ငံဟာအိန္ဒိယကိုလှမ်းမျှော်တည်လာပါတယ်တဲ့ဒီနေရာမှာဒါအပြင်တရုတ်ဟာရခိုင်ပြည်နယ်ကတိုင်းဒေသလက်နက်ကိုင်တွေကိုအထောက်ပံ့ပေးနေတယ်လို့လည်းမြန်မာဘက်ကဆွဆွဲထားကြောင်းဖော်ပြပါတယ်အိန္ဒိယနဲ့မြန်မာတို့ဟာသေယူပူးဆောင်ရေးစီမံကိန်းတရက်ကိုနေဆက်ဖြတ်ပြီးဆွဆောင်နေကြပြီဖြစ်ပါတယ်တဲ့ဒါအပြင်အိန္ဒိယဘက်ကတောင်းကျမ်းသူ20ကျော်ကိုမြန်မာတို့ကပြန်လည်လွှဲပေးဖို့ဆုံးဖြတ်ခဲ့တာကိုလည်းကျေနပ်တယ်လို့ဆိုထားပါတယ်ခင
်ဗျ။ VOA American အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ မေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဘုဆလပင်မြမအရေးဆုံးတစ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကျွန်တော်ကကြော်စမ်းတော့ပါ။ American ပြည်ထောင်စု George W. Bush Institute က Doorway to Democracy Burma's 2020 Election Democracy အဝင်တကားပေါ့မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့စာရန်တောင်ပြည်ရဲ့ပကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ပြီးဒီမိုကရေစီအပြည့်အဝထွန်းကားရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘာလုပ်သင့်လဲဆိုတာကိုထောက်ခံတင်ပြထားတာဖြစ်ပါတယ်ဒီစာရန်ကိုပြုစုသူ George W. Bush Institute ရဲ့အကြီးအကဲ Program Manager John Pyung ကိုကျွန်တော်ဆက်သွယ်မိန့်ခွန်းထားပါတယ်စာရမ်းမှာ CSO လို့ခေါ်တဲ့လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီဖို့ပေးထားတယ်ဒါကတော့ဟုတ်နေပါပြီ။သို့တော်လည်းပဲနိုင်ငံရေးပါတီကိုလည်းပဲထောက်ခံရမယ်အားပေးရမယ်ဆိုတော့နိုင်ငံရေးပါတီတွေကိုအမေရိကန်လိုအနောက်နိုင်ငံတွေကထောက်ခံအားပေးတဲ့အတွက်သူတို့ဟာအမေရိကန်လူလာတဲ့အနောက်ဘက်ကိုရိမ့်တယ်ဆိုပြီးတော့ပြည်တွင်းမှာဆွဆွဲခံရတဲ့ပြဿနာတွေတော့မရှိနိုင်ဘူးလားခင်ဗျာ
။We it's important for us
to know that ဒီကပြောနေတာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဒီမိုကရေစီဖြစ်စမှာလုံးဝမြောက်နှံပါဝင်နေအောင်လို့ကုညီထောက်ခံပေးရမယ်ဆိုတာဖြစ်ပါတယ်။မြန်မာပြည်သူတွေကဒီမိုကရေစီပြည်ဝထွန်းကားကိုမျှော်လင့်နေတာပါ။နိုင်ငံရေးပါတီပေါင်း100နီးပါးကရွေးကောက်ခံနေသူ8000နဲ့ကအများစုကအဆင်သင့်မဖြစ်ကြသေးဘူးဆိုတာလည်းတွေ့နေရပါတယ်။ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်ဒုအခွင့်အရေးဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လွတ်လပ်တဲ့ဈေးခွက်ရဲ့အခြေခံသဘောတွေကိုစစ်ဆေးရလက်ထက်ပညာရေးစနစ်မှာတည်ယူခွင့်မရရှိခဲ့ကြပါဘူး။ဒါပြင်မြန်မာလွတ်တော်အမတ်တွေဟာနိုင်ငံရေးအတွေ့အကြုံနဲ့လိုအပ်နေပါသေးတယ်။ဖြေပနိုင်ငံရေးပါတီတွေအနေနဲ့သူတို့အမတ်လောင်းတွေကိုလုပ်ပိုင်ခွင့်အာဏာပေးရတာဟာအဓိကအားဖြင့် professionally functioning parliament ကျန်းကျန်းကျယ်ကျယ်လဲတက်နိုင်တဲ့ပါလီမန်ပေါ်ထွန်းရေးတွေအချင်းမဖြစ်လိုအပ်တဲ့ကိစ္စပါ။ဒါကြောင့်မလို့အကူအညီပေးရဆိုတာဟာဒါနဲ့ကိုတက်လိုက်ရမယ်အနောက်တိုင်းလိုလာအောင်လုပ်ရမယ်ဆိုတဲ့သဘောမဟုတ်ဘဲနဲ့စနစ်စာပြုမှန်ကန်တဲ့ပါလီမန်ဖြစ်ထွန်းရေးစတာဖြစ်ပါတယ
်။စာရမ်းထဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ထောင်ဆောင်မှုကိုလည်းဝေဖန်ထားတာတွေ့ရပါတယ်။ဒါပေမဲ့မင်းစရာတစ်ခုကအခုချိန်မှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီတဲ့ပူပြီးကောင်းတဲ့ပုံမသိလျော်တဲ့ထောင်ဆောင်မှုနဲ့ပါတီ Better Alternatives တွေပေါ့လေ။
Right. So Burma's political landscape has changed dramatically since the NLD won.
မြန်မာနိုင်ငံရဲ့အချင်းချင်းကဒေါက်တာဆုတင်ရဲ့ NLD တောင်ကျူကမ်းပြိုအနိုင်ရရှိခဲ့တဲ့2015ခုနှစ်ဖြစ်တဲ့အတိအသတ်ပြောင်းလဲလာခဲ့ပါပြီ။အဲဒီကတော့လွတ်တော်မှာအပြတ်အသတ်နိုင်ပြီးတော့တစ်ပြေလုံးကအုံအစက်ထောက်ခံခဲ့ကြပါတယ်။ဒါပေမဲ့ဒီကနေ့မှာတော့မြန်မာပြည်သူတွေက NLD ရဲ့ခေါင်းဆောင်မှုနဲ့ဒီမိုကရေစီပေါ်ဆောင်နိုင်မှုအားနည်းတဲ့ပုံမှာတဖြည်းဖြည်းနဲ့မချစ်မရဲဖြစ်လာနေကြတယ်ကိုကျွန်တော်တို့တွေ့နေရပါတယ်။တိုင်းရင်းသားတွေလည်း NLD အစိုးရပေါ်စိတ်ဖြစ်လာနေပါတယ်။သူတို့အခွင့်အရေးနဲ့ဆယ်ရပြည်တော်စုဖွဲ့စည်းရေးနဲ့ငြိမ်းချမ်းရေးမပေါ်ဆောင်နိုင်တဲ့ပုံမှာစိတ်ဖြစ်ကြပါတယ်။ဒါကြောင့်မို့တိုင်းရင်းသားပါတီတွေအချင်းချင်းပေါင်းစည်းနှိမ့်နိုင်ပြီးတော့သူတို့ဒေသတွေမှာအမှန်တရားပုံမှုအနိုင်ရရှိရေးအတွက်လှုပ်ဆောင်လာကြပါတယ်။သူတို့အောင်မြင်ခဲ့ရင်ဂျွန်ဆန်ဆူဂျင်ရဲ့ NLD ရဲ့တူရီတပါတီတီခေါင်းဆောင်နိုင်မှုကိုပုံမှုပြောစိန်ခေါ်လာနေမှာဖြစ်ပါတယ်
။ဒါပေမဲ့တကယ်တော့ဒီတနိုင်ငံလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်ဒီတိုင်းရင်းသားမဟာမိတ်တွေရဲ့ခေါင်းဆောင်မှုက NLD နဲ့ဂျွန်ဆန်ဆူဂျင်ရဲ့ခေါင်းဆောင်မှုကိုအစားထိုးနိုင်မဲ့အခြေအနေတော့မရှိဘူးထင်ပါတယ်။
What I'm saying here is on since the G and the NLD
NLD ကအထူးလူကြိုက်များနေတဲ့ဖြစ်ပြောရွေးကောက်ပွဲကိုလည်းနိုင်နိုင်ကြည့်အများကြီးရှိပါတယ်။ဒါနဲ့တိုင်းသောပါတီတွေရဲ့စိန်ခေါ်မှုနောက်ပြီးတခြားဒီမိုကရေစီရဲ့တက်တွားတဲ့ People's Party ပြည်သူ့ပါတီ People's Pioneer Party ပြည်သူ့ရှေ့ဆောင်ပါတီတို့နဲ့ဗိုလ်ချုပ်တယောက်တယောက်ရဲ့ Union Development Partyဒီအောင်စုကောင်းကျိုးဆောင်ပါတီတို့လိုပါတီတွေရဲ့စိန်ခေါ်မှုဒေါက်ဆန်းစုကြည်နဲ့ NLD အနေနဲ့တပါးရီအစိုးရမဖွဲ့နိုင်ဘဲနဲ့မြန်မာမဟာမိတ်လိုက်ဆံရမယ့်အခြေအနေရောက်ရှိစေနိုင်ပါတယ်။ဒ
ကျွန်တော်တို့ဒေါက်တာဆန်ဆိုတဲ့အန်အယူရဲ့ပွင့်လင်းမှုရှိတဲ့ဘျူရိုကရက်စတန်လို့တဲ့ကိစ္စကိုစိန်ခေါ်လာကြမှာဖြစ်ပါတယ်။ဒါကြောင့်မလို့အန်အယူကလွတ်တော်မှာမြန်မာမဟာမိတ်တွေနှိမ့်နိုင်ရမှာဖြစ်ပါတယ်။ဒါကအပေါင်းလက္ခဏာဆောင်တယ်လို့ကျွန်တော်တို့ယူဆပါတယ်။တကယ်တော့စာရန်ထဲမှာကုကဖော်ပြတဲ့ပမခဇော်ဒန်ဘရန်နီတို့လိုပါပဲ။ရေကောက်ပွဲမှာအရသာအဆွဲကိုစစ်တပ်ကထိတ လဖို့သိမခက်ဘူးလားခင်ဗျာဒီအချိန်မျိုးမှာစစ်တပ်ကိုဖိအားပေးဖို့ဆိုပြီးတော့ခင်ဗျားတို့ဘက်ကလုပ်ပေမဲ့ဒီအနောက်နိုင်ငံတွေဘက်ကကြိုးစားပေးမဲ့လဲတရုတ်ကတော့ထောက်ရတော့ဒီမိုကရေစီမဟုတ်ဘူးနီးရတော့လို့ဒီမိုကရေစီနိုင်ငံတွေကလည်းစစ်တပ်ကိုဂူဏီအားပေးနေကြရတယ်ဆိုတော့ဒီလိုဖိအားပေးတာထောက်ခံတာလုပ်ဖို့တော့ခက်မယ်လို့ထင်ပါတယ်ဘယ်လိုသဘောပါလဲ
Yes I believe the pressure on the military such as
ဒီနေရာမှာအချင်းကဒီတရုတ်အခမ်းကဏ္ဍလို့ပြောတော့မြန်မာနိုင်ငံမှာတရုတ်ဩဇာပုံမှုပြောလွှမ်းမိုးလာတာကဒီမိုကရေစီဖြစ်ထွန်းရေးအတွက်အကျဉ်းဆုံးဖြစ်ပါတယ်တရုတ်ကသူတို့အိမ်ကြီးချင်းမှာဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာမလို့လားပါဘူ
းဟုတ်ပြီဆိုတော့ဒီတရုတ်ကမကောင်းဘူးငါတို့ကတရုတ်ထက်ပိုကောင်းတယ်ဆိုတော့မြန်မာစစ်တပ်ကသဘောပေါက်လာအောင်သူတို့ convince ဖြစ်သွားအောင်ပေါ့လေအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကဘယ်လိုလုပ်နိုင်မလဲဆိုတော့မေးစရာဖြစ်လာတာပေါ့
So as I said, the convinced military. I don't think convincing military is
okay. The man convinced the ball bomb that can I look the surround and the sign look to my PRP and go songs on to do me and look for that low eye.
pressure ပေါ့လေ PRP တဲ့ဆိုတဲ့ကိစ္စဟာပညာရှင်တချို့ကမထီရောက်ဘူးလို့ပြောကြပါတယ်အထူးသဖြင့်ဘာမခဒေးဗစ်စတိုင်ဘာဂါဆိုမကြက်ခဏပြောတယ်လုံးဝလက်မခံဘူး sanction ကိုသူကအမြဲတမ်းဆန့်ကျင်လာပါတယ်ဆိုတော့ခင်ဗျားတို့က pressure ကိုယုံကြည်ကြတယ်ပေါ့ PR ကိုယုံကြည်ကြတယ်ပေါ့
Yes I believe foreign pressure works on Burma it especially for NLD or
okay တပည့်ယုံပါတယ်အထူးသဖြင့် PR ပေးတာက NLD ပေါ်မှာထီရောက်မှုရှိပါတယ်အခု mostly မလောင်နှစ်ဦးပေါင်းဝင်တဲ့ကိစ္စကလည်းထီအားကိုထုံးပြန်မှုပြသတာပဲဖြစ်ပါတယ်။ဒါကကောင်းကျိုးကိုဆောင်တဲ့လက္ခဏာပါ။ NLD အစိုးရကတော့နိုင်ငံတကာအတိုင်းအဝန်းနဲ့အတူတူအလုံးလုံးနိုင်တယ်ဆိုတာကိုပြသရရောက်ပါတယ်။စစ်တပ်ကတော့အဲ့လိုမဟုတ်ပါဘူ
း။နောက်တစ်ခုကအမျိုးသားရေးကိုသိပြီးတော့အကြောင်းပြရဲရှေ့တန်းတင်တဲ့ဆိုတဲ့ကိစ္စလည်းကျွန်တော်ပြောချင်ပါတယ်။ကမ္ဘာနိုင်ငံတွေမှာရောဒါတွေလွတ်ကင်လို့လားဥပမာဆိုတော့ American ပြည်ထောင်စုမှာ Senator Trump က Make America Great Again ဆိုတဲ့ကိစ္စပေါ့။ဆိုတော့ဒါတနည်းအားဖြင့်ပြောရင်မျိုးသားရေးကိုစီတန်းတင်ပြီးစီယုံနေတာပဲလို့ပြောလို့မရဘူးလားဗျာ
Yes so my recommendation to NLD is to change the rhetoric
on sense ပြောချင်တာကတော့ NLD နည်းနည်းသူရဲ့အပြောဆို rhetoric ကိုပြောင်းလဲဖို့လုပ်မယ်လို့ယူဆပါတယ်ဒေါက်ဆန်စုကြည်ရဲ့စကားတွေကအမတန်မှခွန်အားကြီးတဲ့ဖြစ်ပါရင်ဥပမာအဖြစ်ရိုဟင်ဂျာကိစ္စနဲ့တိုင်းသားကိစ္စတွေပါဆိုရင်လူ့ခွင့်ရေးကိစ္စအရှုတော့ငါပြောတင်ပါတယ်ရိုဟင်ဂျာကိစ္စကဒေါအောင်ဆန်းစုကြည်နဲ့ NLD ပေါ်မှာအထူးသဖြင့်အနောက်နိုင်ငံတွေကဒီမိုကရေစီမဟာမိတ်တွေရဲ့ယုံကြည်မှုကိုဆက်ဆိုင်လိုက်ပါတယ်
။မြန်မာလူ့အဖွဲ့အစည်းမှာအများစုကတော့ဒါမျိုးသားရေးဆိုပဲရှင်းတန်းတင်နေစေဖြစ်တယ်လို့ပြောရင်မှားမှာမဟုတ်ပါဘူး။ဒီလိုအခြေအနေမျိုးမှာသူကဒီကိစ္စကိုဘေးဖယ်ပြီးတော့လူ့ခွင့်ရေးကိုပဲရှင်းတန်းတင်ပြီးပြောလာမယ်ဆိုရင်သူရဲ့လူလူထောက်ခံမှုကမဆုံးရှုံးသွားနိုင်ဘူးလား။အဲ့တော့လူလူကမထောက်ခံဘူးဆိုရင်သူလုပ်ချင်တာဘာမှလုပ်လို့မရဘူးဖြစ်သွားမှာပေါ့။ဒါကိုလည်းစဉ်းစားမယ်ထင်ပါတယ
်။ Right.I still believe Aung San Suu Kyi is still very powerful, especially with the Burman ethnic majority. And I
think that Aung San Suu Kyi is a lot of people. I think that the people who are living in the world are living in the world. I think that the people who are living in the world အဲ့တော့လူပိနဲ့တက်တဲ့ကိစ္စတွေကိုဖော်ထုတ်ပြောဆိုလိုက်တဲ့အတွက်လူတို့ထောက်ခံမှုဆုံးရှုံးသွားတယ်လို့မထင်ပါဘူ
းမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက် PRP ကူညီတဲ့နေရာမှာကမ္ဘာဒီမိုကရေစီနိုင်ငံတွေကတပေါင်းပစည်းရဲ့လက်တွဲလုပ်ဖို့လိုတယ်လို့လည်းပြောထားတာတွေ့ရပါတယ်။ဒါပေမဲ့လည်းတချို့နိုင်ငံတွေကမြန်မာနိုင်ငံနဲ့စီးပွားရေးလုပ်နေကြတယ်။အထူးသဖြင့်အိန္ဒိယတို့ဂျပန်တို့တောင်ကိုရီးယားဆိုရင် PRP မဲ့အစားစီးပွားရေးလုပ်နေတဲ့အစားကိုပို့ပြီးတွေ့ရပါတယ်။ဆိုတော့ဒီခါကိုကြည့်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာမြန်မာအရေးမှာညီညွတ်နေကြတယ်လို့ပြောလို့ရပါသလား
။ Yes. I would say democracy is difficult. It's a long and slow process.And the moving military
democracy တိဆောက်ရေးဟာကာလရှည်ကြာလောက်ဆောင်ရတဲ့ဖြစ်စဉ်တစ်ခုပါ။အထူးသဖြင့်ဆိုရင်ဆက်အာဏာရှင်စနစ်ကဒီမိုကရေစီကူးပြောင်းတာပို့ပြီးတော့ခက်ခဲကြံ့ကြပါရဲ့။ဒီနေရာမှာအတွေ့ကူးပြောင်းနေတဲ့နိုင်ငံတွေနိုင်ငံတကာအတိုင်းအဝန်းကြမှာအခိုင်အမာပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါရဲ့။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ အမေရိကန်သာမကဘဲနဲ့ဒီမိုကရေစီမှာဟာမိတ်အားလုံးစီကထောက်ခံမှုရရှိဖို့အဖြစ်မနေလို့ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ကျွန်တော်မိကုံကဒီလိုလိုအပ်တဲ့နေရာမှာအမေရိကန်ပါဝင်ကျန်တဲ့ဒီမိုကရေစီနိုင်ငံတွေကတသဘောရင်းဖြစ်နေကြသလားတညီတညွတ်တည်းဖြစ်နေကြသလားတချို့ကဒဏ်ခတ်တယ်တချို့ကစီးပွားရေးလုပ်တယ်အဲ့ဒီကိစ္စကိုမေးရပါ
Right, our efforts, international community's efforts in that sense is not united because, as you said, Japan and Korea, for example,
they are not united. ဒီမှာမြန်မာတော့အမေရိကန်ပြည်တော်စုကလည်းကျန်နိုင်ငံတွေလိုပဲဒီမိုကရေစီအခြေခံခိုင်မာရေးနဲ့စီးပွားရေးဖွံ့ဖြိုးရေးကိုအတူတူလက်တွဲလုပ်တယ်လို့ထင်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေစင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကျလာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ကျန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်သူမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင့်တန်စားနဲ့ DVD ရုပ်တံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်တည်ရှိနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။ Sexual activity လို့ခေါ်တဲ့လိင်ဆက်ဆံမှုဟာ quality of life လို့ခေါ်တဲ့ဘဝအရည်အသွေးတမှုတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။လူတွေရဲ့နေထိုင်မှုဖွားပစ်စင်မှာလိင်ဆက်ဆံမှုကိုကင်းကွာလို့မရဘူးဆိုပေမဲ့လိင်ဆက်ဆံမဲ့မများစီဘူးနဲ့လိင်ဆက်ဆံရာကနေတစ်ဆင့်ကူးစက်တဲ့ယောဂါတွေကူးစက်မခံရစေဖို့ကိုလည်းသတိပြုနေထိုင်ကြရမှာပါ။လိင်ဆက်ဆံရာကနေတစ်ဆင့်ကူးစက်နိုင်တဲ့ယောဂါမျိုးစားတွေဟာပျောက်ကင်းအောင်ကုသလို့ရတဲ့ယောဂါမျိုးစားတွေရှိတယ်လို့ယောဂါကင်းစင်တဲ့အထိပျောက်ကင်းအောင်မကုသနိုင်ပေမဲ့တစ်သလုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ယောဂါမျိုးစားတွေလည်းရှိတာကြောင့်လိင်ဆက်ဆံရာကနေတစ်ဆင့်ကူးစက်တဲ့ယောဂါတွေကိုသတိပြုကာဝယ်ထားကြဖို့အရေးကြီးပါတယ်။လိင်ဆက်ဆံရာကနေတဆင့်ဘလူယောဂအမျိုးအစားတွေကုသနိုင်မှလဲလို့မေးကြည့်တဲ့အခါကံပကံရွေးစီစေးုံမှအရေးပြားတဲ့ကာလာသားယောဂဆိုင်ရာတကူစီယာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ
်လိင်ဆက်ဆံရာနဲ့ကုသတဲ့ယောဂတွေတော့ကျွန်တော်တို့ sexually transmitted infection ပေါ့နော်အရင်ကတော့ BD ပေါ့ venereal disease ကာလာသားယောဂလို့ခေါ်ပါတယ်အဲဒီလိင်ဆက်ဆံမှုကြောင့်ကုသတဲ့ယောဂတွေထဲမှာဆိုလို့ရှိရင်သူကကုသတဲ့ယောဂဘူးအလိုက်ခွဲခြားထားတာရှိတယ်နောက်သူကယောဂလက္ခဏာတွေအရခွဲခြားတာရှိရပေါ့ယောဂဖြစ်ပွားတဲ့ပိုးတွေအရကြည့်မယ်ဆိုလို့ရှိရင်ဘက်တီးရီးယားတွေကြောင့်လားဗိုင်းရပ်စ်တွေကြောင့်လားနောက်ပရိုတိုဇာတွေကြောင့်လားဒီပေါ်မှာမူတည်ပြီးတော့ယောဂတွေကကြောင်းလဲသွားတာရှိတယ်လို့နောက်ယောဂလက္ခဏာပေါ့ယောဂလက္ခဏာဆိုရင်စီးပူတယ်ပြီးထွက်တယ်နောက်တစ်ခါမှလေရင်ကမှအနာဖြစ်တယ်ဒါမှလို့ရှိရင်သူကအကျိတ်တွေကိုထွက်တယ်ဆိုတော့ယောဂဖြစ်တဲ့လက္ခဏာပေါ်မှာမူတည်ပြီးတော့ခွဲခြားထားရတယ်ရှိပါတယ်ဖြစ်များတဲ့ယောဂတွေဆိုလို့ရှိရင်ဒီစီးပူညောင်းကြပေါ့ဂနိုရီယာပေါ့နော်သူရဲ့ concept organization ကတော့ဂနိုပိုးကြောင့်ဂနိုကောက်ကင်ကြောင့်ဖြစ်တာမျိုးရှိတယ်နောက်တစ်ခုကအဖြစ်များတာကတော့သူတချို့ဆိုရင်ရေယုံပေါ့ genetic habits လို့ခေါ်တဲ့လိင်အင်္ဂါရေယုံဆိုတဲ့ယောဂပုံတွေဖြစ်တတ်တယ်နောက်လိင်အင်္ဂါကျွတ်နှုတ်လို့ခေါ်တယ်ဂျနီတယ်ဝါတီပေါ့ဒါတော့ human papilloma virus ကြောင့်ဖြစ်တဲ့ရောဂါပေါ့လိင်အင်္ဂါကျွတ်နှုတ်ဒါကြီးလည်းဖြစ်တဲ့
ပျောက်ကင်းအောင်ကုသလို့ရတဲ့လိင်ဆက်ဆံရာကနေတစ်ဆင့်ကုသတဲ့ယောဂအမျိုးအစားတွေထဲမှာတော့မှတချို့ယောဂအမျိုးအစားတွေဟာယောဂပျောက်ကင်းမှုကိုအချိန်ကြာကြီးယူပြီးကုသမှုပြုလုပ်ကြရတာပါပျောက်ကင်းအောင်ကုသလို့မရဘဲတစ်သက်လုံးကုသထိန်းသိမ်းပြီးနေထိုင်သွားရမယ့်ယောဂအမျိုးအစားတွေလည်းရှိပါတယ်ပျောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာအမျိုးတန်ကအခုလိုရှင်းပြပါတယ
်လိင်မှုဆိုင်ကုသယောဂတွေကအများသောအားဖြင့်တော့ကုသလို့ပျောက်ကင်းမှုတချို့ယောဂတွေဆိုရင်တော့လေကုသတာကြာတာပေါ့အကြာကြီးကုသတာမျိုးရှိပါဥပမာဆိုလို့ရှိရင်စီးပူညောင်းကြဂနိုရောဂါလိုမျိုးနောက်ကလာမိုက်ဒီးယားလို့ခေါ်တဲ့ကလာမိုက်ဒီးယားထရိုက်ဂိုမက်တစ်ပိုးကြောင့်ဖြစ်တဲ့ကလိုင်းလို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီးထွက်တယ် ပြူပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူပြူအရေးကြီးလေးတွေထွက်တယ်အဲဆိုလို့ရှိရင်ကနော်အော်ကလာမိုက်ဒီယာအဲ့တကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတိတိကျကျကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂလောကပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပျောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မာဆိုင်ကူးစက်ယောဂထဲမှာ HIV ကူးစက်ရတယ်ဆိုတော့ဒါ HIV ပိုးကူးစက်ခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်ဘူးနှိရှည်လာနေဆရာတို့ကအမြဲတမ်းဆေးအကြာကြီးကူးရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလိမ္မာဆိုင်ကူးစက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြာတယ်ပေါ့
ပျောက်ကင်းအောင်ကုသဖို့လွယ်ကူတဲ့ယောဂတွေမှာတော့ယောဂပြန်ပေါ်လာတာမျိုးနဲ့လိမ့်ဆက်ဆက်ဘက်ကနေတစ်ဆင့်ယောဂပြန်ကုသခံရတာမျိုးတွေကြုံရရလေးရှိတာကြောင့်ယောဂဟာပေါ်လိုက်ပြောက်လိုက်ဖြစ်နေတတ်တာပါယောဂကိုအရှင်းပြောက်ခွင့်နဲ့အထီးကုသနိုင်မှုအတွက်တိတ်သိမ့်ဆွေးနွေးအကြံပေးရတာတွေရှိကြလို့လိမ့်ဆက်ဆက်ဘက်ကခေါ်ယူအတီးပေးပြီးရှင်းပြကုသရတာမျိုးတွေလည်းရှိတယ်လို့ဒေါက်တာမျိုးတန်းကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ
်ဒီလိမ့်မှုဆိုင်ကုသယောဂဆိုတာ sexual partner ရှိတယ် partner မှာဒီကုသယောဂရှိနေတဲ့အခါတော့သူ့ကိုအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် merit couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံနဲ့မရသူ့ရဲ့အိမ်တော်ဘက်ကိုပါ sexual partner ကိုပါကုမရတချို့ကျတော့အိမ်ကြောင်မကြသေးဘဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လုပ်ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုဟာထိရောက်အောင်မြင်နိုင်တယ်ပေါ့
လေဆက်ဆက်ရာကနေတဆင့်ကုဆက်တဲ့ယောဂတွေထဲမှာတချို့ယောဂတွေဟာပျောက်ကင်းအောင်ကုသဖို့မလဲခုပဲရေရှည်ကုသထိမ့်သိမ့်သွားရလိမ့်ရှိပြီးပျောက်ကင်းအောင်ကုသလို့ရတဲ့ယောဂအမျိုးအစားတွေထဲမှာတော့စနစ်တကျတဲ့ထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်အချိန်ကြာကြာကုသရတာမျိုးတွေရှိလာနိုင်တာကြောင့်ယောဂကုဆက်မခံရစေဖို့အတွက်လေဆက်ဆက်ပဲမများအောင်သတိပြုနေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်ရေလုံးတော့ဥရောပရဲ့ဘောလုံးသမားအပြောင်းအရွှေ့သတင်းတွေကိုပြောပြကြပါမယ်ဥရောပရဲ့နွေရာသီဘောလုံးသမားအပြောင်းအရွှေ့ဈေးကွက်ကတော့တနင်္လာနေ့ကပဲပိတ်သွားခဲ့ပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်သက်တွေမပါဘဲကစားနေရတဲ့အတွက်အသင်းတွေဟာဝင်ငွေတွေထိခိုက်ကျဆင်းခဲ့ပြီးတော့ကိုင်းထဲမှာလည်းဘတော့ပြန်ကြည့်နိုင်မယ်ဆိုတာမသေးကြသေးတဲ့အတွက်အသင်းတွေဘက်ကငွေကြေးသုံးစွဲတာတွေကိုအတော်လေးသတိထားချင့်ချိန်နေပုံရပြီးတော့အပြောင်းရွှေ့ကြီးကြီးမားမားတွေထင်သလောက်အသိမဖြစ်ခဲ့ပါဘူးပရီးမီးယားလိဂ်ဖက်မှာတော့နာမည်ကြီး Manchester United ကတနွေလုံးဝယ်ဖို့လုပ်နေတဲ့အင်္ဂလန်တောင်ပံကစားသမား Jadon Sancho ကိုမဝယ်နိုင်ခဲ့ပါဘူး Dortmund က Euro တန်း120ရမှရောင်းမယ်ဆိုတဲ့အတွက်နှစ်သင်းကြားမှာပြောင်းရွှေ့ကြီးသဘောတူညီမှုမရဘဲနဲ့အယောင်းဝယ်မဖြစ်ခဲ့ပါဘူးဒါပေမဲ့ Manchester United အသင်းဟာပေါ်တူဂါကစားနေတဲ့ Brazil နောက်ခံလူ Alex Telles ကို Euro 15သန်းနဲ့၄နှစ်စာချုပ်ချုပ်လိုက်ပါတယ်။ဒါပြင် PSG နဲ့စာချုပ်ကုန်သွားတဲ့ Uruguay တိုက်စစ်မှု Edison Cavani ကိုလည်းကြောင်းရွှေ့ခြင်းမပါဘဲတစ်နှစ်စာချုပ်နဲ့ခေါ်လိုက်ပါတယ်။တကယ်လို့နှစ်ဖက်အဆင်ပြေရင်တော့နောက်ထပ်တစ်နှစ်သက်တမ်းတိုးသွားမယ်လို့လည်းပြောပါတယ်။ဒါပြင် Uruguay Club Panorama ကစားနေတဲ့အသက်18နှစ်အရွယ်တောင်ပံတိုက်စစ်မှုFacundo Palestri ကိုလည်းဟာနေစာချုပ်ချုပ်လိုက်ပြီးတော့ Atalanta မှာကစားနေတဲ့ Ahmed Diallo ကိုတော့လာမယ့် January မှာခေါ်ဖို့သဘောတူညီမှုရသွားတယ်လို့ဆိုပါတယ်။တစ်ဖက်ကလည်း England နောက်တန်းလူ Chris Smalling ကို Roma ကို Euro 18သန်းနဲ့ရောင်းလိုက်ပါတယ်။ Man U နဲ့ Roma တို့တနင်္လာနေ့ကဈေးကွက်မပိတ်ခင်မှာသဘောတူညီမှုရခဲ့ကြပြီးတော့ Roma က Smalling ကို၄နှစ်စာချုပ်ချုပ်လိုက်တာပါ။Italy ကနောက်ထပ်နာမည်ကြီး AC Milan ကတော့ Man U မှာကစားနေတဲ့ Portuguese ညာနောက်ခံလူ Diego Dalot ကိုအငားစာချုပ်နဲ့အောက်တိုဘာ4ရက်နေ့ကခေါ်လိုက်ပါတယ်ပရီးမီယာလိဂ်ဇယားထိပ်မှာဦးဆောင်နေတဲ့ Everton ကတော့ Norwich City နောက်တန်းလူ Ben Godfrey ကိုပေါင်25သန်းနဲ့ဝယ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်ပြီးတော့ England ကစားသမား Hong Kyo Walker ကတော့ Southampton အသင်းကိုတစ်နှစ်အငားစာချုပ်နဲ့ပြောင်းသွားပါတယ်ဒီကွယ်မပိတ်ခင်နောက်ဆုံးနေ့မှာအကြီးအမားဆုံးအပြောင်းအရွှေ့ကတော့ Arsenal က Atletico Madrid အသင်းမှာကစားနေတဲ့ Ghana Queen လေလူ Thomas Partey ကိုပေါင်း55သန်းနဲ့ဝယ်လိုက်တာပါဒါကဒီကွယ်မပိတ်ခင်နောက်ဆုံးနေ့မှာပြောင်းရွှေ့ကြီးဈေးအများဆုံးဘောလုံးသမားဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ ဥရောပဘက်မှာတော့ဘိုင်မြူနစ်အဆင့်ကယူဗန်တက်စ်မှာကစားနေတဲ့ဘရဇိုတောင်ပံကစားသမားဒေါက်ဂလပ်စ်ကော့စတာကိုတနည်းအငါးစာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်။ကော့စတာဟာဘိုင်ယန်မှာ2015ကနေ2018အထိကစားခဲ့ပြီးယူဗန်တက်စ်ကိုပြောင်းသွားခဲ့တာဖြစ်ပြီးတော့အခုဘိုင်ယန်ကသူ့ကိုအငါးစာချုပ်နဲ့ပြန်ခေါ်လိုက်တာပါ။ဒါပြင် PSG မှာကစားနေတဲ့အဲရစ်ချိုပိုမုန်တင်နဲ့မာဆိုးမှာကစားနေတဲ့ညာနောက်ခံလူဘိုနာဆာတို့ကိုလည်းဘိုင်ယန်အသင်းကခေါ်လိုက်ပါတယ်။ဘိုင်ယန်ဟာဒီနေ့အပြောင်းရှေ့မှာစာနေအပါဝင်ကစားသမားခမယောက်ကိုခေါ်နိုင်ခဲ့ပါတယ်ဘုရားတော်ဒီတစ်ပတ်ဥရောပတဝန်းကစိတ်ဝင်စားစရာဘောလုံးပွဲတွေကိုပြောပြကြပါတယ်ဘောလုံးဝါသနာရှင်တွေသိကြတဲ့အတိုင်းဘာစလိုနာနဲ့ရီယယ်မက်ဒရစ် AC မီလန်နဲ့အင်တာမီလန်မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ဟာဥရောပမှာတော့ပြိုင်ဆိုင်မှုအပြင်းထန်ဆုံးအခါသီးဆုံးပြိုင်ပွဲတွေဖြစ်ကြပါတယ်ဒီတစ်ပတ်ပရီးမီးယားလိဂ်မှာလည်းမန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့တစ်သင်းနဲ့တစ်သင်းအပြိုင်ဆိုင်တွေဖြစ်ခဲ့ကြပါတယ်တနင်္ဂနွေနေ့ကတော့မန်ချက်စတာယူနိုက်တက်ကတော့တန်နမ်လီဗာပူးကအက်စတန်ဗီလာနဲ့ကစားခဲ့ကြပြီးတော့မန်ချက်စတာယူနိုက်တက်ကတော့တန်နမ်ကို6-9လီဗာပူးကဗီလာကို8-2နဲ့အပြတ်အသတ်ရှုံးနိမ့်သွားပါတယ်မန်ယူကမာဆီယိုထုတ်ခံရပြီးစပါးကို6-9နဲ့ရှုံးလိုက်ချိန်မှာလီဗာပူးကလည်းမနစ်ကတမတ်အသာနဲ့တမ်းမဆင်းလိုက်ရတဲ့ဗီလာကို8-9နဲ့ရှုံးပြီးတော့သူတို့နှစ်သင်းဒီတစ်ပတ်မှာလည်းအရှုံးပြန်ခဲ့ကြတာဖြစ်ပါတယ်မန်ယူနီးပြဆိုးရှားကတော့စပါးကို6-9နဲ့ရှုံးတာဟာသူ့အတွက်အဆိုးဆုံးနေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ်
Yes, very embarrassing. It's hurt all the players. It's hurt me as the manager.
Way out like a young guy, say goodie, go on it. Say yes, you want it. Way out like a general, all of you, take a nudge, see, be, need ya, dear, need ya, take a nudge, yeah, but. Talk to the door, so was on the deliver. Teacher, you know, my town, she got it. A general, and I go to Nyan and Shombu, Chuck good, good, and Shombu, be dog. Teach your money, then you turn and give out it. Teach any of your land alone, and the mea, song, you know, look all of it.
ပြောနေပြရဂန်ကလောက်ကတော့ဗီလာအသင်းကနိုင်ငံစိတ်ပူပြင်းပြပြီးတော့အလုံးအမအားအကြီးကျယ်လုပ်ခဲ့ကြတယ်လို့ပြောပါတယ
် Congratulations to Aston Villa and all credit to Aston Villa because they deserve these 3 points massively so and because they played
Aston Villa အသင်းတွေခွေပြီးချီးကျူးပါတယ်သူတို့အကောင်းဆုံးကစားနိုင်ခဲ့တဲ့အတွက်သုံးမှတ်ကိုတကယ်ထားရတဲ့နိုင်ငံရတာပါဒီပွဲရလကတော့တကယ်ကိုထူးဆန်းပါတယ် Aston Villa ကအကောင်းဆုံးကစားနိုင်ခဲ့ပြီးတစ်ဖက်မှာလည်းကျွန်တော်တို့ကစားရတာတချို့နေရာတွေမှာအတော်လေးညံ့ပါတယ်ဒီညမှာအားလုံးလို့ညံ့ခဲ့ပြီးပထမဂိုးကတော့ဂိုးသမားအမပါဒါပေမဲ့အဲ့ဒီဂိုးပေးလိုက်ရပြီးတဲ့နောက်ကျွန်တော်တို့အသင်းရဲ့တုံ့ပြန်ပုံကပို့ပြီးတော့စိုးပါလေပြီးတော့ဘီလာအသင်းကပို့ပြီးတော့နိုင်ကျင်စိတ်ပြင်းပါလေ
ဒီတစ်ပတ်မှာအေဗာတန်ကဘရိုက်တန်ကို4-2နဲ့ဆက်နိုင်တာကြောင့်အေဗာတန်အသင်းဟာ၄ပွဲမှာ၄ပွဲစလုံးနိုင်ထားပြီးတော့12မှတ်နဲ့ပရီးမီးယားလိဂ်ဇယားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်ပရီးမီးယားလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကိုဆက်ရရင်တော့လေဝူးတိုက်စစ်မှုစာဒီယိုမာနေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံလိုက်ရပါတယ်စနေဂေါ်တိုက်စစ်မှုမာနေဟာဗိုင်းရပ်စ်ကူးစက်ခံထားကြောင်းလူအသင်းကပြီးခဲ့တဲ့တောက်ကြံနေ့ကအတည်ပြုပါတယ်။ဒါကြောင့်သူဟာပြီးခဲ့တဲ့တစ်ပတ်အတွင်းဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့လူအုပ်ကစားသမားလည်းဖြစ်ပါတယ်။ဒီမတိုင်ခင်3ရက်ကတော့ဘိုင်ယန်ကပြောင်းလာတဲ့စပိန်ကွင်းလယ်လူတီယဂိုအယ်ကန်တာရာဟာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာပါ။မာနေအနေနဲ့နှစ်ပတ်သီးသန့်ခွဲနေသွားမှဖြစ်သလိုအသင်းအနေနဲ့လည်းစီးမျက်နှာအတိုင်းလှုပ်ရှားရှိတာတွေကိုဆက်လုပ်သွားမယ်ဆိုပြီးတော့လူအုပ်အသင်းကပြောထားပါတယ်ခင်ဗျာ။ယောဘဘောလုံးဖွဲ့ချုပ် UEFA ရဲ့တနစ်တာအကောင်းဆုံးဆုတွေကိုတော့ပြီးခဲ့တဲ့သတင်းဘက်ကချီးမြှင့်ခဲ့ပါဗျ။2019-2020ဘောလုံးရာသီအတွက် UEFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့ဘန်မြူနစ်တိုက်စစ်မှု Robert Lewandowski ကရသွားပါဗျ။ Lewandowski ဟာ Man City ခွင့်လဲ့လူ De Bruyne နဲ့ Bayern ကုသမား Manuel Neuer တို့ကိုကျော်ပြီးတော့အကောင်းဆုံးရွေးချယ်ခံခဲ့ရတာပါ။မြို့သမီးတွေကအကောင်းဆုံးကစားသမားဆုကိုတော့အခုနဲ့ Chelsea မှာကစားနေတဲ့ Bernardo Silva ကရသွားခဲ့ပါတယ်။တနစ်တာအကောင်းဆုံးနီးပြဆုကိုတော့ Bayern Munich အသင်းကိုဖလားလေးလုံးရအောင်လှုပ်ပေးခဲ့တဲ့နီးပြ Hansi Flick ကရသွားခဲ့ပါတယ်။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကမှဆိုရပါမယ
ဆိုရရဲ့သဘောထားအမြင်အပေါ်ကိုကျင်ပြပါတော့မယ်ရှင
်။ဘာသာရေးလွတ်လပ်ခွင့်ဆိုတာအခြေခံအခွင့်အရေးတရားဖြစ်တယ်လို့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1မှာဖော်ညွှန်းထားပါတယ်။ Congress လွှတ်တော်အနေနဲ့ဘာသာတရားထူထောင်ပြီးလေးစားလိုက်နာတာဒါမှမဟုတ်လွတ်လပ်စွာယုံကြည်ကိုးကွယ်တာကိုဟန့်တားဖို့ဘလို့ဥပဒေမျိုးမှမပြတ်ထန်းအောင်လို့ဖော်ပြထားပါတယ်။ ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့နဲ့တခြားအခြေခံအခွင့်အရေးတွေကိုလေးစားဖို့အတွက်နိုင်ငံတွေအကြားဆက်နွယ်မှုရှိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမူဝါဒစီမံကိန်းရေးရာညွှန်ကြားမှုဖီတာဘာဂိုဝစ်ဆာအခုလိုပြောပါတယ
် We know it's an empirical match this high correlation between countries that protect religious liberty
ကျွန်တော်တို့သိကြတဲ့အတိုင်းအမေရိကန်ပြည်ထောင်စုဟာနိုင်ငံတွေအကြားဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့အလေးအနက်ဆက်ဆက်မှုရှိနေတာနဲ့တခြားလွတ်မြောက်မှုတွေအလုံးအကာအကွယ်ပေးနေတဲ့နိုင်ငံတွေအပေါ်အစဉ်အလာအတိုင်းအလေးပေးဂရုစိုက်နေတာဟာအတွေ့အကြုံကပေးတဲ့အရေးပါတဲ့လက်တွေ့ကျင့်စဉ်ဖြစ်ပါတယ်လူသားတွေတိုက်အယူရဆုံးတဲ့အရေးပါဆုံးတစ်ခုဖြစ်တဲ့မတူကွဲပြားတဲ့ထင်မြင်ယူဆချက်ကိုလွတ်လပ်စွာထုတ်ဖော်နိုင်မှုအကာအကွယ်ပေးနေတာဆိုရင်တော့ဒါဟာတကယ့်ကိုအထိပ္ပယ်ရှိပါတယ်ဖျားသခင်နဲ့ပတ်သက်ပြီးမတူကွဲပြားတဲ့ထင်မြင်ယူဆချက်တွေဖြစ်တယ်လို့ပြောသွားတာပါတရုတ်အီရန်နဲ့ရုရှားအပါအဝင်အာဏာရှင်အုပ်ချုပ်တဲ့နိုင်ငံတွေကအမေရိကန်ဟာပြည်တွင်းမှာတောင်လူအခွင့်အရေးကိုအပြည့်အဝလေးစားလိုက်နာတာမဟုတ်လို့တခြားနိုင်ငံတွေမှာဒီလိုအခွင့်အရေးမျိုးအတွက်အားပေးစရာအကြောင်းမရှိဘူးလို့ပြောကြပါတယ်။ဒါပေမဲ့ညွှန်ကြားမှုဘာကိုဝစ်ဆာတော့ဒီလိုပြောတာဟာစိတ်ပျက်ဖို့ကောင်းတယ်လို့တုံ့ပြန်လိုက်ပါတယ်
။ There is a fundamental difference between liberal democracies such as the United States which are grounded in
လူအခွင့်အရေးကိုအခြေခံပြီးအမေရိကန်ပြည်ထောင်စုလိုလူအခွင့်အရေးလေးစားလိုက်နာတဲ့ဒီမိုကရေစီနိုင်ငံတွေနဲ့လူအခွင့်အရေးကိုလက်မခံတဲ့အယူအဆမျိုးရှိတဲ့တရုတ်အီရန်နဲ့ရုရှားလိုနိုင်ငံတွေအကြားအခြေခံကြတဲ့ကွာခြားချက်တရရှိပါတယ်မှန်ပါတယ်တရုတ်အီရန်နဲ့ရုရှားနိုင်ငံမှာတတ်တည်ရှိတဲ့အတိုက်အခံတွေမရှိဘူးလို့ကျွန်တော်ဆိုလိုတာမဟုတ်ပါဘူးသူတို့ရှိနေတာကိုကျွန်တော်တို့သိပါတယ်ဒါပေမဲ့ခြုံပြောရရင်ဒီလိုစကားမျိုးပြောဆိုဖို့နိုင်ငံရေးအတိုင်းအဝိုင်းကခွင့်မပြုပါဘူးလို့ပြောသွားတာပါအမေရိကန်လွတ်လပ်ရေးကြေညာစာတမ်းနဲ့ကုလသမဂ္ဂလူအခွင့်အရေးကြေညာစာတမ်းဟာအစိုးရပုံစံအမျိုးမျိုးအတွက်အပြည့်ကြီးဆိုင်ရာဆန်အဖြစ်သတ်မှတ်ဖို့လျော်ကန်တင်မြတ်ပြီးအစိုးရတိုင်းကအားကြအတူယူသင့်ပါတယ်လို့ညွန်ကြားမှုဘာကိုဝစ်ဆာဆိုပါတယ်အခွင့်အရေးအလုံးကိုအကာအကွယ်ပေးတဲ့ဒီမိုကရေစီဟာလူအခွင့်အရေးလေးစားလိုက်နာတဲ့အစိုးရဖွဲ့စည်းရေးအတွက်အသင့်တော်ဆုံးဖြစ်တာကြောင့်ပြည်သူတွေသဘောကျကြမယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမူဝါဒစီမံကိန်းရေးရာညွှန်ကြားမှုဖီတာဘာကိုဝစ်ဆာအလေးအနက်ပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ဆက်လို့ပြီးပါရရှင
်ချက်တာပတိနဲ့မနက်ခင်းသတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ကိုဗစ် -19 ကူးစက်ပြီးဆေးရုံမှာ၃ရက်ကြာကုသမှုခံယူခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပထမဆုံးအကြိမ်ဖြစ် Oval Office ကိုသွားရောက်ပြီးရုံးပြန်တင်နေပြီဖြစ်ပါတယ်။ဗုဒ္ဓဦးနေကသမ္မတထရမ့် Oval Office ကိုသွားရောက်ခဲ့ကြောင်းပြောပြရင် Brian Morgenstern ကအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။အင်ဂျီတော်သမားတော် Sean Colley ကလည်းသမ္မတထရမ့်မှာယောဂလက္ခဏာမပြဘဲနေတာ34နှစ်ကျော်ရှိနေပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့ပြောပါတယ်။COVID-19 ကာယောဂါကြောင့်စီးရဲနွမ်းပါလုံးတဲ့အခြေအနေတွေကိုရောက်ရှိသွားနိုင်သူဦးရေကမ္ဘာတဝန်လူသား150အထိရှိနိုင်တယ်လို့ကမ္ဘာပံကပြောပါရယ်ကာယောဂါကာလာရဲ့စီးပွားရေးအထိနာမှုအနည်းများပေါ်မူတည်ပြီးဝင်ငွေတစ်နေ့ဒေါ်လာနဲ့စင်90အောက်သာရရှိသူတွေဟာစီးရဲနွမ်းပါလုံးတဲ့အခြေအနေကိုကြုံတွေ့ရမှာဖြစ်ကြောင်းကမ္ဘာပံကဗိုလ်ချုပ်နေကအစိုးရကစားတကြောင်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါရယ်American ဒုတိယသမ္မတ Mike Pence နဲ့သူ့ကိုရှင်ပြိုင်မဲ့ Democratic Party ဒုတိယသမ္မတ Long California ပြည်နယ်ထက်လွတ်တော်မှာ Kamala Harris တို့ကြားစကားစစ်တိုးပွဲကိုဒေသစံတော်ချိန်ဗိုလ်ထုတ်နေ့ည9:00နာရီမှာကျင်းပမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အကြက်တဲတွေရင်ဆိုင်ကြုံတွေ့နေရချိန်မှာပြုလုပ်မဲ့အဲ့ဒီစကားစစ်တိုးပွဲမှာသူတို့နှုတ်ကြားမတူညီတဲ့သဘောထားအမြင်နဲ့အယူအဆတွေကိုဆွေးနွေးတော့ကြမှာဖြစ်ပါတယ်။အများကမျှော်လင့်ဆောင်စားနေတဲ့ဒီစကားစစ်တိုးပွဲဟာ American ခေတ်သစ်သမိုင်းမှာလူစိတ်ဝင်စားမှုအရှိဆုံးဒုတိယသမ္မတလောင်စကားစစ်တိုးပွဲလည်းဖြစ်ပြီးတကြိမ်တည်းသာပြုလုပ်မှာဖြစ်ပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံအကြားဖြစ်ပွားနေတဲ့စစ်ပွဲကနေအီဒီစီဒေတာကိုကူးစက်ပြီးဒေတာဆိုင်ရာစစ်ပွဲတစ်ခုအထိဖြစ်လာနိုင်တယ်လို့အီရန်သမ္မတဟာဆန်ရော်ဟူမီကသတိပေးလိုက်ပါတယ်။အီရန်ဟာသူ့ရဲ့အနောက်မြောက်ဘက်မှာအာမေးနီးယားအဇာဘိုင်ဂျန်နိုင်ငံတွေနဲ့နယ်သမီးထိစပ်နေတာဖြစ်တယ်လို့တနိုင်ငံစလုံးနဲ့လည်းတန်တမာဆက်ဆံရေးကောင်းပါပါတယ်။ Desert took out this canega, plain bear Rohingya, Luma Gangri Eta, Takamu Udwin, Lukuna Uti Songaria now, yet Nenge Jama, Bangladesh Tapuarigo, Pobi, Sailor Light Jong, Yet Tapuaga, Pudonima Pyojare, AFP Drain up Pyovare, Desert Chapi, Monko, Kulare, Metafetamisic Trust Serigo, took out the town when you see this cane, Yang Chabo, Nemi Lujayaga, Lended Tree Pare, Luma Gangaku Jama, Pinna de Takamu Chipogiraba, Totabrini Menekin season, we are on the Lopa.
This program has come to you from the Voice of America, Washington.